Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2021ခုနှစ်ဇန်နဝါရီလ9ရက်စနေည9နာရီက10နာရီအထိ VOA စီစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြေနေကြောင့် VOA စီစဉ်တွေကိုညာရီအပြင်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ပြောပြပါမယ်သမ္မတဒေါ်နယ်ထရမ့်အနေနဲ့နျူကလ িয়ার လက်နက်သုံးတိုက်ခိုက်တာတစ်ခုခုလုံမလာနိုင်အောင်ဘယ်လိုအတားအဆီးတွေလုပ်ထားသလဲဆိုတာပန်တဂွန်စစ်ဌာနချုပ်ကထိတ်တန့်ဗိုလ်ချုပ်ကြီးတဦးကိုသူမေးခဲ့တယ်လို့အောက်လွတ်တော်ဥက္ကဋ္ဌနန်စီဘလူးစီကတောက်ကြနေမှာပြောပါတယ်။သမ္မတထရမ့်ရဲ့သမ္မတသက်တမ်းနောက်ဆုံးရက်တွေအတွင်းဘာလုပ်လာမလဲဆိုတဲ့အပေါ်စိုးရိမ်မှုတွေတိုးလာချိန်မှာပဲအောက်လွတ်တော်ဥက္ကဋ္ဌရဲ့အခုပြောဆိုချက်ထွက်လာတာပါ။အလားအလာနေပေမဲ့ဒီလိုကိစ္စမျိုးဖြစ်လာနိုင်ချေဟာဇန်နဝါရီလ20ရက်နေ့မှာသမ္မတထရမ့်ရဲ့သမ္မတသက်တမ်းမကုံဆုံးခင်သူ့ကိုယာရုကနေဖယ်ရှားဖို့Mrs. Pelosi နဲ့တခြားကောင်းဆောင်တွေတွန်းအားပေးပြောဆိုနေတာမှာထည့်သွင်းစဉ်းစားချက်တစ်ခုဖြစ်ကောင်းဖြစ်နိုင်ပါတယ်။တည်ငြိမ်မှုမရှိတဲ့သမ္မတတူအနေနဲ့စီရေးရတိုက်ခိုက်တာမျိုးဒါမှမဟုတ်နျူကလ িয়ার ဒုံးကျည်ပြစ်လွတ်နိုင်တဲ့လျှို့ဝှက်တင်ကြတာကိုရယူပြီးတိုက်ခိုက်ဖို့အမိန့်ပေးတာမျိုးမလုပ်နိုင်အောင်ဒါစီရေးဘာတွေကြိုတင်လှုပ်ဆောင်နိုင်လဲဆိုတာဆွေးနွေးဖို့ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌ Mark Milley နဲ့ဒီကနေ့မနေ့စကားပြောခဲ့ပါတယ်လို့အောက်လူတော်ကဒီမိုကရက်တစ်အမတ်တွေစီပေးပို့တဲ့စာထဲမှာ Mrs. Pelosi ကရေးထားပါတယ်စိတ်ပိုင်းတည်ငြိမ်မှုမရှိတဲ့ဒီသမ္မတရဲ့အခြေအနေဟာတိတ်ကိုအန်ဒရယ်ကြီးပါတယ်ကျမတို့နိုင်ငံနဲ့ကျမတို့ရဲ့ဒီမိုကရေစီအပေါ်သူရဲ့ချင့်ချိန်မှုမရှိတဲ့တိုက်ခိုက်မှုကနေအမေရိကန်လူထုကိုကာကွယ်ပေးဖို့ကျမတို့တတ်နိုင်တာမှန်သမျှလုပ်ရပါမယ်လို့လည်း Mrs. Pelosi ကပြောပါတယ်အမေရိကန်ကွန်ဂရက်လွှတ်တော်ထဲကိုအတင်းဝင်ရောက်ဖြစ်စည်းခဲ့သူတွေကအခုချိန်ထိဆွဲချက်တင်ထားသူတွေထဲမှာသမ္မတထရမ့်ကိုထောက်ခံသူတူဖြစ်ပြီးလွှတ်တော်ရဲ့အတင်းဝင်တဲ့အချိန်ကိုဗီဒီယိုရယူခဲ့တဲ့ပြည်နယ်လွှတ်တော်အမတ်တူအော်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့ရုံးခန်းထဲမှာထိုင်နေခဲ့တဲ့ပုံထဲမှာပါသူအာကင်ဆောပြည်နယ်သားတူတို့လည်းအပါအဝင်ဖြစ်ပါတယ်ဗိုလ်သူတွေကကွန်ဂရက်လွှတ်တော်ရုံးဝန်ဆောင်ခန်းမှုကိုစုံစမ်းစစ်ဆေးနေတာမှာအခုချိန်ထိဆိုရင်လူပေါင်းတရာစင်ကျော်ကိုဆွဲချက်တင်ထားပြီလို့တာဝန်ရှိသူတွေကပေါက်ကြနေမှာပြောပါတယ်ဒီဖြစ်ရပ်ကိုအမေရိကန်တနိုင်ငံလုံးကရုပ်သံသတင်းတွေအင်တာနက်သတင်းတွေကနေစောင့်ကြည့်ခဲ့ကြပြီးအများအားဖြင့်မယုံနိုင်အောင်ဖြစ်ရသူတွေတဲ့အီလီနွိုင်းပြည်နယ်ကအစိုးရဝန်ထမ်းအောင်တူဦးလည်းဖြစ်အငိမ့်စားပါမောက္ခတူဦးလည်းဖြစ်တဲ့ Kent Redfield လည်းတူဦးအပါအဝင်ပ
ါ This was an attack on the legitimacy and authority of government and the rule of law and so it was
ဒါဟာအစိုးရနဲ့တရားဥပဒေစုမှုမှုရဲ့တရားဝင်မှုနဲ့အာဏာပိုင်ဆိုင်မှုပေါ်တိုက်ခိုက်မှုတစ်ခုပါပဲလုံးဝမျှော်လင့်မထားပါဘူးတကယ်ကိုမယုံနိုင်လောက်အောင်ဖြစ်ပြီးနားလေဖို့တိတ်ကိုခက်လာပါတယ်လို့အငင်းစားပေါင်မောခကန့်ရက်ဖီးလ်ကပြောပါတယ်ဗာဂျီးနီးယားပြည်နယ်လွှတ်တော်က Republican မတ်တူးဖြစ်တဲ့ Derek Evans ဟာလွှတ်တော်ပြည်ဝုံတွေကတားမြစ်နေရတဲ့ဝင်ရောက်မှုနဲ့ဆွဲချက်တင်ခံထားရပါတယ်အောက်လွှတ်တော်ဥက္ကဋ္ဌရဲ့ရုံးခန်းထဲဝင်ထိုင်ကုန်မှထိုင်ပြီးတပ်ပုံရိုက်ခံအောက်လွှတ်တော်အမတ်တူးစီပို့မဲ့စာအုပ်တစ်ခုကိုယူသွားခဲ့တဲ့အသက်60အရွယ်အာကင်ဆောပြည်နယ်သား Richard Burnett ကိုတော့တောက်ကြနေမနေ့ပိုင်းကအာကင်ဆောမှာဖမ်းဆီးခဲ့ပြီးအများပိုင်ကိုခိုးယူမှုအပါအဝင်အမှု၃ခုနဲ့တရားစွဲဆိုထားပါတယ်။အမေရိကန်နည်းပညာကော်မတီတစ်ခုဖြစ်တဲ့ Twitter ကအမေရိကန်ခေါင်းဆောင်နဲ့အီရန်ခေါင်းဆောင်တို့အပေါ်မှာလုံးဝမတူကွဲပြားတဲ့ရေးယူလှုံ့ဆော်ချက်တွေတောက်ကြနေကအလုပ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ရဲ့ Twitter အကောင့်ကိုလုံးဝပိတ်ပစ်လိုက်ပြီးအီရန်ခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီရဲ့အင်္ဂလိပ်ဘာသာနဲ့ Twitter အကောင့်မှာရေးထားတာတစ်ခုကိုဖယ်ရှားပြီးတော့အကောင့်မှာနောက်ထပ်အသစ်ရေးလို့မရအောင်ယာယီပိတ်ထားပါတယ်။သမ္မတထရမ့်ရဲ့ Twitter အကောင့်ပေါ်ပိုပြီးပြင်းထန်တဲ့ရေးယူလှုံ့ဆော်မှုနဲ့ခါမီနီအကောင့်ပေါ်ရေးယူလှုံ့ဆော်မှုတွေကိုနိုင်ရှင်ပြီးသမ္မတထရမ့်ကိုဝေဖန်သူတွေရောထောက်ခံသူတွေကပါ Twitter ကိုဝေဖန်ကြပါတယ် Twitter ကုမ္ပဏီဟာစံနှုန်းနှမျိုးနဲ့လူတစ်မျိုးမလူတစ်မျိုးလုပ်တယ်ဆိုပြီး Twitter ပေါ်မှာပဲဆွဆွဲရေးသားကြပါတယ်ခါမီနီရဲ့ Twitter အကောင့်မှာရေးထားတာအများပြားဟာအင်ဇရေးကိုထိုးနှက်တိုက်ခိုက်တာတွေဖြစ်တယ်လို့ Twitter ကိုဝေဖန်သူတွေကထောက်ပြကြပါတယ်အဲ့ဒီရေးသားချက်တွေကသမ္မတထရမ့်မကြခင်ကရေးခဲ့တာတွေတဲ့ရုံရင်းဆန်ခတ်အကြမ်းဖက်လူရက်တွေဖြစ်အောင်လှုံ့ဆော်တဲ့ပိုးပြီးဆိုးရွားတဲ့ရေးသားချက်တွေဖြစ်တယ်လို့မြင်ကြပါဗျ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကိုတိုးချဲ့သွားမယ်လို့ချင်းချောက်လိုက်တယ်လို့အမေရိကန်မှာသမ္မတသစ်တက်လာပြီးမဲ့အမေရိကန်အစိုးရဘော်သူ့ရဲ့ချင်းကပ်မှုပြောင်းလဲသွားမှာမဟုတ်ဘူးလို့သတိပေးလိုက်ပါတယ်။ဒါအပြင်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအဖြစ်ဂျန်သစ်စာချင်းဆိုဖို့ရပိုင်းမဲ့လူတော့တဲ့အချိန်မှာအမေရိကန်မြောက်ကိုရီးယားအနာဂတ်ဆက်ဆံရေးအလားအလာဘယ်လိုဖြစ်လာနိုင်လဲဆိုတာအစွန်းတစားပြလိုက်တဲ့သဘောပါပဲ။မစ္စတာဘိုင်ဒန်ကလည်းမြောက်ကိုရီးယားအစိုးရဘော်ဘိုးဘီထိတ်တိုက်တွေ့တဲ့နီလန်းနဲ့ချင်းကပ်လှုပ်ဆောင်သွားမယ်သဘောမျိုးပြောထားဟုပါတယ်အမေရိကန်ဟာသူ့နိုင်ငံရဲ့အကြီးမားဆုံးရန်သူဖြစ်တယ်လို့ အာနာယအလုသမာပါတီရဲ့အရေးပါတဲ့အစည်းအဝေးတစ်ခုအတွင်းပြောတဲ့မိန့်ခွန်းမှာကင်ဂျိုဝန်းကထည့်ပြောသွားပါတယ်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုဆက်ပြီးလှုံ့ဆော်သွားဖို့လဲကင်ဂျိုဝန်းကပြောခဲ့ပါတယ်အထူးသဖြင့်ဆိုရင်ပုံဆောင်ကဲလောင်စာသုံးတိုက်ချင်းပစ်ပဲထင်းဒုံးကြီးတွေအတန်ထက်မြန်တဲ့ဒုံးကြီးတွေနဲ့စစ်မြေပြင်သုံးတာတူပစ်ဒုံးကြီးတွေလိုလက်နက်ပစ်တွေကိုထုတ်လို့ရမယ်လို့ကင်ဂျိုဝန်းကပြောပါတယ်မြောက်ကိုရီးယားကနျူကလ িয়ার စမ်းသပ်မှုလုပ်တာ6ကြိမ်ရှိပြီဖြစ်ပြီးနောက်ဆုံးအကြိမ်က2019ခုနှစ်စက်တင်ဘာလကလုပ်ခဲ့တာပါဒါပေမဲ့စစ်မြေပြင်သုံးတာတူပစ်နျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့အတွက်စမ်းသပ်မှုတွေထပ်လုပ်ဖို့လိုနိုင်ပါတယ်ဒီလိုနျူကလ িয়ার လက်နက်တွေဟာပိုသေးငယ်ပြီးရွှေပြောင်းရပိုလွယ်တယ်လို့ပျက်စီးမှုကြီးမားစေဖို့ရည်ရွယ်ထုတ်လုပ်တဲ့ပိုကြီးတဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေနဲ့မတူဘဲစစ်မြေပြင်မှာအသုံးပြုဖို့ရည်ရွယ်တာဖြစ်ပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တင်တော်ဝင်းမေပါစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။တကဘာလုံးကိုဗစ်ကူးစက်သူပေါင်းသန်း90နီးပါးအထိမြင့်တက်လာနေတယ်လို့ American နိုင်ငံရှိ Johns Hopkins တက္ကသိုလ် Coronavirus လေ့လာရေးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီကူးစက်မှုအများဆုံးဖြစ်နေတဲ့ American နိုင်ငံမှာတော့ကူးစက်ခံရသူပေါင်း22သန်းနီးပါးအထိတိုးလာနေပြီးဒုတိယအများဆုံး India မှာလည်း American ရဲ့ထက်ဝက်ခံအဖြစ်လူပေါင်း 10.5 သန်းကူးစက်ခံထားရတယ်လို့ဒီဌာနကထုတ်ပြန်ထားပါတယ်။အမေရိကန်မှာဆိုရင်ကူးစက်ခံရသူကမနေ့တရက်ထဲ3သိန်းကျော်အထိစံချိန်ဖြစ်ချိုးခဲ့ပြီးပြည်내တချို့မှာအများကြီးမြင့်တက်လာနေချိန်မှာရွေးချယ်ခံသမ္မတဂျိုးဘိုင်ဒန်ကလည်းကာကွယ်ဆေးအမြန်ရဖို့ထိုးကျင်သူတိုင်းရဖို့နဲ့သတင်းပတ်တွေအတွင်းဒုတိယအကြိမ်အမြန်ထိုးနိုင်ဖို့ယုံကြည်ထားတယ်လို့ဆိုလိုက်ပါတယ်။အမေရိကန်ကကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူအန်ထိုနီဖောက်ချီကလည်းမကြာခင်မစ္စတာဘိုင်ဒန်သမ္မတအဖြစ်တာဝန်ဆယူချိန်မှာသူပြောထားတဲ့အတိုင်းနိုင်ငံထဲမှာတစ်နှစ်ကိုလူပေါင်းတစ်သန်းကာကွယ်ဆေးထိုးနိုင်ဖို့မျှော်လင့်ထားတယ်လို့ဒီဘက်စော်ပိုင်းတွေကပြောခဲ့ပါသေးတယ်။ဒါပေမဲ့အခုလိုအချိန်မှာအံ့ဩစရာဖြစ်လာတာကတချို့ဒေသတွေမှာဆေးရုံနဲ့သက်ကြီးစောင့်ရှောက်ရေးဂီဟာတွေကကျန်းမာရေးလူသားတွေအနေနဲ့ဒီကာကွယ်ဆေးထိုးဖို့နောက်တွန့်နေကြတယ်လို့ AP သတင်းဌာနမှဖော်ပြခဲ့တာပါခင်ဗျာ။တရုတ်အစိုးရကတော့ပြန်ပေါ်လာတဲ့ကိုဗစ်ကူးစက်မှုရပ်တန့်နိုင်ရေးအတွက်ပီဂျင်းမြို့တော်တောင်ပိုင်းကမြို့ကြီးနှစ်ခုကလူတွေကို9ရက်ကြာအိမ်မှာပဲနေဖို့အမိန့်ထုတ်လိုက်ပါတယ်။တရုတ်နိုင်ငံနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းမှာတင်ကိုဗစ်ကူးစက်သူပေါင်း300ကျော်ပြန်တွေ့ခဲ့ပြီးမှအခုလိုကူးစက်မှုပြန်များလာတာကိုအာဆိုင်တားစီနိုင်ရေးကြိုးပမ်းနေတာပါ။ဟီဘေးပြည်နယ်ရှိရှီဂျန်ဇောင်းနဲ့ရှင်တိုင်းမြို့ကလူတွေအနေနဲ့ရက်ွက်တွင်တဲ့ခြေရွာတွေကိုမသွားကြပဲလူစုလူဝေးမလုကြဖို့လူမှုကွန်ရက်မီဒီယာတွေကနေကြေညာချက်ထုတ်ကန့်သတ်လိုက်ပါတယ်။နောက်ပီကျင်းမြို့ကိုဝင်လာမဲ့အလို့သမားတွေအနေနဲ့လည်းပီကျင်းမှာအလို့လိုကြောင့်တပ်သေးကန်ထောက်ထားနဲ့ပိုးမရှိကြောင်စစ်ဆေးချက်ပြဖို့အမိန့်ထုတ်ထားပါတယ်။ဒီဟီဘေးပြည်နယ်ထဲမှာလွန်ခဲ့တဲ့24နှစ်အတွင်းလူပေါင်း14ဦးထပ်မံသေဆုံးခဲ့တာကြောင့်စုစုပေါင်းသေဆုံးသူ138ဦးရှိခဲ့ပါပြီ။အခုလိုအချိန်မှာဂျပန်မှာလည်းကိုဗစ်ပိုးအများကြီးကျလာတာကိုတားဆီးနိုင်ရေးဒေသဆိုင်ရာအစိုးရတွေအနေနဲ့လည်းမကြာခင်ကဝန်ကြီးချုပ်ကနေတိုကျိုအေရီးယားမှာထုတ်ခဲ့တယ်လို့ရေးပေါ်ကြေညာချက်တွေထုတ်ပြန်ဖို့တင်ပြလိုက်ပေမဲ့ဆုံးဖြတ်ချက်တော့ချက်ချင်းမကြသေးပါဘူးဂျပန်နိုင်ငံလေဘန်ရှိအိုဆာကာတိုကျိုနဲ့ဟာယိုကိုခရိုင်ကြီးကဲတွေကကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးဦးဆောင်ဝန်ကြီးယာရှူတိုရှိနီရှီမူရာကိုအင်တာနက်ကနေလုပ်တဲ့အစည်းအဝေးမှာအခုလိုတင်ပြခဲ့ပြီးလေ့လာမှုတွေအရင်လုပ်ဖို့ရှိတယ်လို့အိုဆာကာအုပ်ချုပ်ရေးမှူးဟီရိုဖူမီယိုရှိမူရာကဆိုပါတယ်ခင်ဗျာထိုင်းနိုင်ငံမှာလည်းကိုဗစ်ကူးစက်မှုစံချိန်တင်ပြန်တက်လာတာကြောင့်အလို့ရှင်တွေကကန့်သတ်ချက်သစ်တွေထုတ်ပြန်ပြီးမှမြန်မာအများစုဖြစ်တဲ့ရွှေပြောင်းလူသားတွေကြားအလို့ရရေးနဲ့ဆက်ရှင်တန်းရေးရုန်းကန်နေရတယ်လို့လူအခွင့်ရေးအဖွဲ့တွေကဆိုပါတယ်။ဘန်ကောက်မြို့တောင်ပိုင်းကစမုတ်ဆာခွန်ပြည်နယ်မှာပင်လယ်စာဈေးကနေမိနစ်နှစ်ကုန်ပိုင်းကပဲစခဲ့တဲ့လက်ရှိကူးစက်မှုတွေအထူးသဖြင့်ပင်လယ်စာလုပ်ငန်းကဏ္ဍကဒီရွှေပြောင်းလူသားများစွာအလုံးမလုံးနိုင်ပဲအစိုးရထောက်ပံ့မှုလည်းမရကြဘူးလို့ဒီလူခွင့်ရဖွဲ့တွေကထောက်ပြကြပါတယ်။ဒီလူသမားတွေကိုဥပဒေပိုင်းအခမဲ့ကူညီပေးနေတဲ့လူခွင့်ရနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအဖွဲ့ညွှန်ကြားရေးမှူးပါပွတ် CM ဟန်ကဒီကူးစက်မှုမြင့်တက်လာနေတာကိုမထိန်ချုပ်နိုင်ရင်ဘာတွေဆက်ဖြစ်လာမလဲဆိုတာစိုးရိမ်နေရတယ်လို့ဆိုပါတယ်။လက်ရှိထိုင်းနိုင်ငံမှာနေ့စဉ်ကူးစက်သူ200ကျော်ရှိလာပြီးစုစုပေါင်းပိုးထွက်ထားသူ9840ကျော်နဲ့သေဆုံးသူပေါင်း 68ဦးမြင့်တက်လာကဒီဗိုင်းရပ်စ်စဖြစ်ကြတဲ့ကဆိုရင်အဆိုးဆုံးအခြေအနေကိုရင်ဆိုင်နေရပါတယ်။အခုလိုကူးစက်မှုပြန်မြင့်မားလာနေတာအတွက်ဒီစမတ်စာခေါင်ပြည်နယ်ကပင်လယ်ဇာလုပ်ငန်းရှိရွှေပြောင်းလူသမားတွေနဲ့အများဆုံးဖြစ်တဲ့မြန်မာရွှေပြောင်းလူသမားတွေပေါ်လူများကအပြစ်ပုံချမှုတွေရှိနေပါတယ်ခင်ဗျ။ COVID-19 အများဆုံးခံရတဲ့အမေရိကန်နိုင်ငံမှာတော့အမြန်ရဖို့စောင့်ဆိုင်းခဲ့ရတဲ့ COVID ကာကွယ်ဆေးထိုးဖို့ကိုကျမ်းမာရေးလူသားတို့ကစကြင်တင်းခံနေတာကစိုးရိမ်ဖို့မလိုတာကိုစိုးရိမ်နေလို့ပါလို့ကြံ့ကျင်သူတွေကဆိုပါတယ်။အမေရိကန်နိုင်ငံရဲ့ကူးစက်မှုနဲ့တိစုံမှုတန်းရှည်တန်းကခံရတဲ့ဒီကျန်းမာရေးလူသားများပြားတချို့နေရာတွေမှာ80ရာခိုင်နှုန်းအထိကအခုလိုဒီကိုဗစ်ကာကွယ်ဆေးထိုးဖို့အံ့ဩစရာကောင်းလောက်အောင်ညှင်းဆန်နေတယ်လို့ဒီကြံ့ကျင်သူတွေကဆိုပါတယ်။သုံးဘက်ကြော်ကြားကာကွယ်ဆေးထိုးလာခြင်းကာကွယ်ဆေးမထိုးဖို့စိုးရိမ်မှုတွေကကူးစက်မှုများတဲ့သက်ကြီးဆောင်ရှောက်ရေးဂီဟာတွေမှာပိုဖြစ်နေပြီးဆေးရုံတွေမှာလည်းနေငယ်ဖြစ်နေတာကအထောက်အထားမတွေ့ထားတဲ့ဆိုးကျိုးတွေပေါ်မှာမစိုးရင်တည်းမဲ့စိုးရင်နေတာကြောင့်လို့ဒီကျွမ်းကျင်သူတွေကဆိုပါလေ။ Oregon ပြည်နယ် Portland မြို့ကအသက်42နှစ်အရွယ်ဒေါက်တာ Stephen Nobel ကအချက်အလက်အပြည့်စုံအရင်သိဖို့လိုတဲ့ဘယ်သူမှစနစ်ခံဖို့ကမရောက်ချင်ဘူးထင်တယ်လို့ဆိုကဒီကာကွယ်ဆေးထိုးဖို့ကိုနောက်ရွှေ့ခဲ့ပါတယ်။အခုလိုကာကွယ်ဆေးထိုးရေးစိုးရင်စရာအခြေအနေမှာဒီကာကွယ်ဆေးထိုးရေးလုပ်ငန်းကိုစီမံခန့်ခွဲနေရသူတချို့ကလည်းသူတို့လုပ်သားတွေကိုဆွဲဆောင်တဲ့အနေနဲ့ကာကွယ်ဆေးထိုးတဲ့နေရာတွေမှာမနှက်စာအခမဲ့ကြွေတာနဲ့ကားမဲဖောက်ပေးတာတွေအထိလှုပ်ဆောင်ပေးနေပါတယ်ခင်ဗျာ။စနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ။
မိုင်ဂန်ကွန်ရက်လွတ်တော်မှာလွတ်တော်နေရဘူးတွေချင်ပါကြတဲ့အခုတစ်ပတ်လွတ်တော်စီဝေးဟာသမ္မတထရမ့်အတွက်ပြီးခဲ့တဲ့နိုဝင်ဘာသမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ပြီးသမ္မတဖြစ်တဲ့နောက်တစ်ချိန်အနိုင်ရကြောင်းကြေညာဖို့အတွက်နောက်ဆုံးအခွင့်အရေးဖြစ်ခဲ့ပါတယ်။အဲ့လိုဖြစ်ဖို့အတွက်သမ္မတထရမ့်ကဒီစီဝေးအခမ်းအနားကိုတဘာပရိဖြစ်ဦးဆောင်ရတဲ့ဒုသမ္မတမိုက်ပန့်စ်ကိုသူ့ကိုဆက်လက်ထောက်ခံဖို့မျှော်လင့်ခဲ့တဲ့အကြောင်းစတီဗ်ရက်ဒစ်သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
Madam Speaker, members of Congress, pursuant to the
Constitution, the Honorable American သမရွေးကောက်ပွဲမှာကျူပိုက်တဲ့အနိုင်ရတာကိုအတည်ပြုပေးမဲ့ဖွဲ့စည်းပုံအခြေခံဥပဒေအရကိုယ်စားလှယ်မဲတွေကိုတရားဝင်ရည်တွက်တဲ့အခမ်းအနားမှာလွတ်တော် Republican တွေကကန့်ကွက်ကြလိမ့်မယ်လို့ပြောလင်းခဲ့ကြတာပါ။ဒါပေမဲ့သမထရမ့်ကိုထောက်ခံတဲ့သူတွေရဲ့အကြမ်းဖက်အထီးကရုံးတွေနဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေရှိတယ်လို့သက်သေထောက်ထားတဲ့သုံးတရားပြသနိုင်ခြင်းမရှိဘဲသမထရမ့်ကပြောနေတာတွေကြောင့် Republican Party တွေကသူ့ကိုထောက်ခံသူတွေကြားသဘောထားတွေပို့ပြီးတော့ကွဲလာခဲ့ပါတယ်။အမေရိကန်တက္ကသိုလ်ကပါမောက္ခ Chris Edelson ကတော့
The Republican Party unfortunately has become really a cult of personality.
Republican Party ဟာကံမကောင်းစွာပဲတကယ်ပဲပုဂ္ဂိုလ်ရေးကိုးကွယ်တဲ့ party တစ်ခုဖြစ်လာနေပါတယ်။ကျွန်တော်ပြောသလိုပါပဲ Republican တယောက်ဖြစ်ဖို့ဆိုလို့ရှိရင်ဘာဖြစ်နေနေသမ္မတ Trump ကိုထောက်ခံရမယ်သဘောဖြစ်နေပါတယ်
။ဒါပေမဲ့သမ္မတ Trump ကိုတစ်ချိန်လုံးသစ္စာရှိရှိထောက်ခံလာခဲ့တဲ့ဒုသမ္မတ Pence ဟာဗဟုနေကတော့သမ္မတ Trump ကိုမထောက်ခံတော့ပါဘူး။အင်းဒီမတိုင်ခင်သမ္မတထရမ့်ကိုပြောခဲ့သလိုပဲသူ့အနေနဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်နိုင်တဲ့လုပ်ပိုင်ခွင့်အာဏာမရှိဘူးလို့ပြောခဲ့ပါတယ်။သမ္မတထရမ့်ကလွတ်တော်မှာကိုယ်စားလှယ်မဲတွေကိုမရေတွက်ခင်နိုင်ပိုင်းလေးမှာပဲအီမီရော်နာမှာလူလူစုဝေးဝဲတွေလှုပ်ပြီးတော့ဒုသမ္မတကိုဖိအားတွေဆက်ပေးခဲ့ပါတယ်
။ All Vice President Pence has to do is send it back to the state.
ဒုသမ္မတအနေနဲ့လောရမှာကဒီမဲတွေကိုပြန်အတည်ပြုဖို့အတွက်ဒီနယ်တွေကိုပြန်ပို့ရမှာဖြစ်ပြီးအဲ့လိုဆိုရင်ကျွန်တော်တို့လည်းသမ္မတဖြစ်လာပြီးတော့မြားတို့လည်းအပြောဆုံးဖြစ်ကြမှာပါလို့သမ္မတထရမ့်ကပြောတော့တာဖြစ်ပါတယ်။သမ္မတထရမ့်ကိုထောက်ခံတဲ့လူအုပ်ကြီးကလွတ်တော်ကိုဝင်ရောက်စီးနှင်းမှုတွေမလုပ်ခင်မှာပဲရွေးကောက်ပွဲရလဒ်ကိုကန့်ကွက်ခြင်းအပြင်နိုင်ငံရေးအရာကြီးမားတဲ့အန္တရာယ်တွေကြုံလာရနိုင်တယ်လို့အထက်လွှတ်တော် Republican Party ခေါင်းဆောင် Mitch McConnell ကသူ့ပါတီကလူတွေကိုသတိပေးခဲ့ပါတယ်
။ The Constitution gives us here in Congress a limited role. The voters
ပစိမောင်ချီကဥပဒေကလွှတ်တော်မှာရှိတဲ့ကျွန်တော်တို့ကိုကန့်တန့်နဲ့ပြီးထားတာပါ။မဲဆန္ဒရှင်တွေတရားရုံးတွေနဲ့ပြည်내တွေအားလုံးကသူ့ရဲ့ဆန္ဒသဘောထားတွေကိုပြောခဲ့ပြီးပါပြီ။ဒါကိုကျွန်တော်တို့ကပယ်ချလိုက်မယ်ဆိုရင်ဒါကကျွန်တော်တို့သမ္မတနိုင်ငံကိုတသက်လုံးထိခိုက်သွားမှာပါ
။မစ္စူရီပြည်내ထက်လွှတ်တော်အမတ်ဂျော့ချ်ဟောလီဟာကိုယ်စားလှယ်မဲရည်တွက်မှုကိုကန့်ကွက်ဖို့အတွက်ပထမဆုံးဥဆောင်ကမ္မကထလုပ်သူဖြစ်ပါတယ်။လွှတ်တော်ကိုဝင်ရောက်စီးနင်းတဲ့သူတွေကိုလူစုခွဲပြီးထက်လွှတ်တော်မှာအခြေအနေတွေပုံမှန်တိုင်းပြန်ထိန်းချုပ်နိုင်လိုက်ပြီးတဲ့နောက်ဒီမိုကရက်တွေနဲ့တချို့ရီပါဘလစ်ကန်တွေကြားမှာဘိုင်ဒန်အနိုင်ရတယ်ဆိုတာကိုအတည်ပြုဖို့ဆုံးဖြတ်ချက်တွေပို့ပြီးတော့ခိုင်မာသွားခဲ့ချိန်မှာပဲထက်လွှတ်တော်အမတ်ဟော်လီကတော့ဒီကိစ္စကိုလုံးဝမမှုပဲအရင်တိုင်းဆက်ပြီးတော့ရှင်းနေခဲ့ပါတယ်
။ To those who say that This is just a formality.
ဒီနေ့လောက်တာကနှစ်ပေါင်းရာချီလောက်လာတဲ့အချိန်လာအတိုင်းပဲကွန်ဆလေမဲရီကိုတီးပြုတ်ပေးဖို့ဖြစ်တဲ့ဆိုတဲ့သူတွေကိုပြောချင်တာကကျွန်တော်အနေနဲ့ဒါကိုသဘောမတူပါဘူးဒီမှာကန့်ကွက်မှုတွေကိုနားထောင်ဖို့မှတ်တမ်းတင်နိုင်ဖို့ကအလွန်အရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ဒီနေရာကအဲ့ဒီကန့်ကွက်မှုတွေကိုနားထောင်ဖို့ဂိုင်းတွေဆောင်ရွက်ဖို့အခြေတင်ဆွေးနွေးမှုနဲ့နောက်ဆုံးမှဆုံးဖြတ်ချက်ချဖို့အတွက်နေရာဖြစ်တာကြောင့်ပ
ါရေကောက်ပွဲမှာမဲမတော်မှမှုတွေရှိတယ်ဆိုပြီးဒေါနယ်ထရမ့်ကတသည့်ထောက်ထားမရှိပဲပြောနေတာတွေကိုထောက်ခံတဲ့လူငယ်အထက်လွှတ်တော်အမတ်ဟော်လီနဲ့တခြားအထက်လွှတ်တော်အမတ်တွေကို2012 Republican Party ရဲ့သမ္မတလောင်းဖြစ်တဲ့အထက်လွှတ်တော်အမတ် Mitt Romney ကအခုလိုပြောပါတယ
် No congressional audit is ever going to convince these voters particularly when the president
သူကတော့သမ္မတကဒီရွေးကောက်ပွဲမှာမမမကန်အလုပ်ခံရတယ်မဲလင်ခံရတယ်လို့ဆက်ပြီးပြောနေတာတွေနဲ့ပတ်သက်လို့ဘယ်လွှတ်တော်စီရင်စစ်ကားမှအဲ့ဒီမဲဆန္ဒရှင်တွေကိုယုံကြည်လာအောင်လုပ်နိုင်မှာမဟုတ်ပါဘူးစိတ်ပြက်နေတဲ့မဲဆန္ဒရှင်တွေကိုလေးစားတယ်ဆိုတော့ကိုပြနိုင်တဲ့အကောင်းဆုံးနည်းလမ်းကအမှန်အတိုင်းပြောဖို့ပါဒါကခက်ခဲတဲ့အလို့တစ်ခုဖြစ်ပြီးခေါင်းဆောင်မှုရဲ့တာဝန်တရက်ဖြစ်ပါတယ်အမှန်တရားကတော့ဂျိုးဘိုင်ဒန်ရွေးကောက်ပွဲကိုနိုင်ပြီးဒေါနယ်ထရမ့်ရှုံးပါတယ်ကျွန်တော်ကိုယ်တိုင်လည်းဒါကိုကြုံခဲ့ဥပါတယ်ပြောစရာမကောင်းပါဘူ
းဒေါနယ်ထရမ့်ကသူ့ရဲ့ဒေါနယ်တတန်နောက်ဆုံးနေ့ဒီမှာတော့သူ့ကိုဒုတိယအကြိမ်ဆွဆွဲဖြစ်တင်ပြီးတော့တရားစွဲတာတွေလုပ်ဖို့လွတ်တော်မှာမဲခွဲတာတွေနဲ့ရင်ဆိုင်လာရပွဲရှိနေပြီးအဲ့လိုဆိုရင်သူရဲ့ Republican Party အနေနဲ့တခုမဟုတ်တခုဆုံးဖြတ်သွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါရခိုင်ပြည်နယ်အတွင်းရွေးကောက်ပွဲတွေလုပ်ခြင်းအဖြစ်ရခိုင်ဒေသညီငယ်ရေးအတွက်လာလာကောင်းဖြစ်တယ်လို့ပဲရခိုင်အနာဂတ်အိမ်မက်ကိုလည်းအကောင့်ထဲဖွားရောက်တယ်လို့နီပွန် Foundation ဥက္ကဋ္ဌဆဆကာဝါက VOE နဲ့တရားမြေမြန်ငန်းမှာပြောခဲ့ပါတယ်ဒါဆိုရွေးကောက်ပွဲတွေမလုပ်နိုင်ခဲ့ရင်ရောဘာဖြစ်လာနိုင်တယ်လဲဒီဝိကဆက်တွေ့မြင်များထားပါတယ်။အရင်ဦးသိန်းစိတ်ဆိုးရလက်ထက်ကလေးကမြန်မာညီညာရေးကိစ္စတွေမှာဂျာဝင်ဆောင်ရပြီးနေတဲ့ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယူဟီဆဆကဝါဟာအခုလပိုင်းအတွက်မှာတော့ရခိုင်စီပိပိခါရီနဲ့ပတ်သက်လို့အေးရခိုင်လက်ထက်ကင်ဖွင့်တဲ့မြန်မာတပ်မတော်ကြားဂျာဝင်ဆက်ဆက်ပြီးနေသူဖြစ်နေသိကြပါတယ်။သူ့အနေနဲ့အေးအေးခေါင်းဆောင်ပိုင်းတွေနဲ့ဖုန်းနဲ့ဆက်စကားပြောဆွေးနွေးခဲ့တယ်လို့ပဲပိပိခါရီဖြစ်နေတဲ့အဲ့ဒီရခိုင်ဒေသတွေအထိပါသွားပြီးတော့ဒေသခံတွေနဲ့ပါတွေ့ဆုံစကားပြောခဲ့တယ်လို့ VOE ကပြောပါတယ်။ဒေသခံတွေရဲ့လူလာချက်ကတော့ယူကောက်ပွဲလုပ်ခြင်းအဖြစ်သူတို့ရဲ့ကုစားပြုမှုလွတ်တော်တဲ့ရောက်ဖို့ဖြစ်တယ်လို့သူရဲ့အတွေ့အကြုံသူသိရတာတွေကို view တွေကိုပြောခဲ့ပါတယ်။ယူကောက်ပွဲလုပ်ခြင်းအဖြစ်အခုဖြစ်နေတဲ့ရခိုင်ပြည်ပခါမှာညီငယ်လမ်းစာဖြစ်လာနိုင်တယ်လို့သူကမြင်ပါတယ်။အခုရှိနေတဲ့အနေအထားကလမ်းဆောင်လမ်းကွာပါပဲလို့ view တွေနဲ့တရားမြင့်မြန်ကမ်းမှာ Mr. Sasakawa ကဂျပန်ဘာသာပြန်ကတဆင့်ပြောသွားပါတယ
်။私はアウンサンスーチー政権は
あ、ちのハソルーションでレシドアウンサンスーチーアソラハソルーションデモクラシーနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုတော့ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားပါလဲဆိုလို့ရှိရင်ပြည်သူတွေရဲ့ဒီမဲဆန္ဒပေးပန်ခွင့်ရှိပဲပြည်သူတွေရဲ့ပေးတဲ့ဒီမဲတပြားနဲ့သူတို့ရဲ့ဒီကိုယ်စားလှယ်ဖြစ်လာမယ်ပြည်သူတွေကိုကိုစားပြည့်မဲ့လွတ်တော်အမှတ်ကိုသူတို့လွတ်တော်ပို့မယ်ပြီးတော့ကိုယုံကြည်တဲ့လူတွေကနေပြီးတော့နိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲချမှတ်ပေးခြင်းအချင်းသူတို့ရဲ့ဒီပြည်သူတွေရဲ့စာဝင်နေထိုင်ရေးပုံမှန်ကောက်ဖို့လာမယ်ဆိုတာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါတယ်အကယ်၍မြန်မာတိုင်းရွေးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုဆန့်ကျင်ရမှာရောက်ပါတယ်ဆိုတော့ဒီဒေါ်ဆန်းစုကြည်အစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူးရွေးကောက်ပွဲတော့သူတို့ဒီ6ပေါက်မဖြစ်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုသူတို့ဒီပြစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ်
ဒီကနေ့2020ထူးထူးရွေးကောက်ပွဲမှာလူညုံကြီးအကြောင်းပြချက်နဲ့ရခိုင်ပြည်နယ်အတွင်းဒေသအတော်များများမှာရွေးကောက်ပွဲတွေကျင်းပနိုင်ခဲ့ပါဘူး။ဒါကြောင့်လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအေအေနဲ့မြန်မာတပ်မတော်ကြားဆွေးနွေးမှုတွေရှိခဲ့ပြီးတော့နောက်တိုးရွေးကောက်ပွဲတွေရခိုင်မှာအများကျင်းပနိုင်ဖို့နှစ်ဖက်အပြစ်ခတ်ရစဲမှုတွေလုပ်ခဲ့ပါတယ်။ရခိုင်နိုင်ငံရေးပါတီတွေရောအေအေရခိုင်လက်နက်ကိုင်အဖွဲ့ကပါနောက်တစ်ကြိမ်လွှတ်တော်မခေါ်ယူနိုင်ခင်2020နှစ်ကုန်ပိုင်းမှာပဲရခိုင်ရွေးကောက်ပွဲကျင်းပပြီးကိုတောင်းဆိုခဲ့ပြီးတော့ဒါကိုမြန်မာတပ်မတော်ဘက်ကလည်းထောက်ခံကြိုဆိုခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်ထိနောက်တိုးရွေးကောက်ပွဲမကျင်းပနိုင်ခဲ့သလိုပဲမကြာခင်ဖေဖော်ဝါရီလ1ရက်နေ့မှာပဲ2020ရွေးကောက်ပွဲရလဒ်နဲ့အညီလွတ်တော်ခေါ်ယူဖို့ကြေညာထားပါပြီ။အခုလိုရခိုင်ဒေသမှာရွေးကောက်ပွဲတွေဖြစ်မလာဘူးဆိုရင်တော့တပ်မတော်နဲ့အီအီကြားအပြစ်ခတ်ရစဲမှုတွေပျက်စီးသွားမှာကိုစိုးရိမ်နေတယ်လို့ရခိုင်ရေးမှဂျာဝင်ဆီဆက်ခဲ့သူမစ္စတာဆဆကာဝါက VOE ကိုပြောပါရတယ်။သူ့အနေနဲ့ကတော့မြန်မာနိုင်ငံရေးမှာဆီဆက်ဆွေးနွေးနိုင်တဲ့ platform ကိုခင်းချင်းပြီးတဲ့သဘောထားဖြစ်ပြီးတော့ဂျာဝင်ဆွတ်ဖက်စရာတော့မရှိဘူးလို့ပြောပါရတယ်။မြန်မာနိုင်ငံတွင်းပြည်ခါတွေမှာမြန်မာနိုင်ငံသားတွေကိုယ်တိုင်အဓိကဆုံးဖြတ်ဖြစ်ရှင်းရမှာဖြစ်တယ်လို့ဆိုပါတယ်မြန်မာညီငယ်ရေးလုပ်ငန်းတွေမှာဂျပန်ဆူရထူးကုစလေဖြစ်ဆောင်ရနေသူမစ္စတာဆဆကာဝါရဲ့ရခိုင်ပြည်ခါပေါ်အမြင်ဖြင့်မြန်မာညီငယ်ရေးအကြောင်းဆစ်ဆက်မှုတွေနဲ့ပတ်သက်လို့သူ့ရဲ့အမြင်သူ့ရဲ့အတွေ့အကြုံတွေကို VOE ဌာနမှဦးတောင်းလွင်ထွန်းကဆက်သွယ်မြင်ပြထားတာပါမင်းပြန်ကန်အပြည့်အစုံကိုတော့ view မြန်မာပိုင်း radio ရဲ့တနင်္လာနေ့ည9:00ရဲ့အစီအစဉ်နဲ့တနင်္လာနေ့မနက်ပိုင်း6:00ရဲ့အစီအစဉ်တွေမှာစောင့်မျှော်နားဆင်နိုင်တယ်လို့ view မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းရုပ်မြင်သံကြားအစီအစဉ်မှာလည်းကြည့်ရှုနိုင်ပါတယ်ခင်ဗျာကျွန်တော်တားညဦးပါ
ကောက်ွယ်ရလက်အရာပြည်ထောင်စုအစ်စ်လွတ်တော်တွေကိုအခုလာမယ့် February 1ရက်နေ့မှာခေါ်ယူမှာဖြစ်ပါတယ်အရေးလွတ်တော်တွေထက်နောက်အစိုးရတပ်တန်းလွတ်တော်မှာဘာတွေလိုအပ်ချက်တွေရှိမလဲဘလို့မျှော်လင့်ထားသလဲဆိုတဲ့လွတ်လာသူတွေရဲ့အမြင်ကိုမေးမြန်းပြီးကျမစုမုံတင်ဆက်ထားတာနားဆင်ပါရှင်အခုဆိုရင်တော့ဒုတိယကြိမ်းလွတ်တော်တပ်တန်းဟာ2022ခုနှစ် January 31ရက်နေ့မှာကုန်ဆုံးမှာဖြစ်ပြီးရွေးကောက်ပွဲကျင်းပပြီးရပ်ပေါင်း90အတွင်းလွတ်တော်အစည်းအဝေးတွေကျင်းပရမှာဖြစ်တဲ့အတွက်လာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာတတိယအကြိမ်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်စတဲ့လွှတ်တော်အသီးသီးပြောင်းလဲစတင်တော့မှာဖြစ်ပါတယ်။2020ရွေးကောက်ပွဲကနေလွှတ်တော်အသီးသီးမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်920နဲ့အများဆုံးရွေးကောက်တင်မြှောက်နိုင်ရခဲ့ပြီးပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကလွှတ်တော်ကိုယ်စားလှယ်အမှတ်290နေရာနဲ့ဒုတိယအများဆုံးဖြစ်ပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNL ကတော့42နေရာနဲ့တတိယအများဆုံး၊ရခိုင်မျိုးသားပါတီကတော့15နေရာနဲ့သရုပ်တာအများဆုံးလွှတ်တော်ကိုယ်စားလှယ်အသီးသီးရွေးကောက်တင်မြှောက်ခံခဲ့ရပါတယ်လွှတ်တော်အသီးသီးအတွက်တတိယနေရာအများဆုံးရွေးကောက်တင်မြှောက်ခံထားရတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒီယိုကထဦးဆိုင်မြွလွင်ကတော့ပြည်သူအတွက်ရွေးကောက်ပွဲကတိအတိုင်းအကောင်းဆုံးဆောင်ရွက်သွားဖို့ပြင်ဆင်ထားပါတယ်လို့ပြောပါတယ
်ကျွန်တော်တို့ကတော့စွမ်းအားရှိတယ်လို့ပေါ့နော်စွမ်းအားပြည့်ကျွန်တော်တို့ကြိုးစားမှာပါသူက majority vote ဆိုတော့ရှိတာပါဗျာဒါပေမဲ့တခြားတစ်ဖက်မှာကလည်းအမှန်တရားဆိုရှိတယ်လူမှုဘလောက်အကျိုးပြုနိုင်တယ်ဆိုရဲအချက်တွေလည်းရှိပါတယ်အဲလူမှုအကျိုးရှိတဲ့အတိုင်းပြည်အတွက်အကျိုးရှိတဲ့ဥပဒေတွေအစိုးရတွေနော်တိုက်တွန်းချက်တွေကိုလူအများနဲ့ပယ်ချပဲဆိုပယ်ချတဲ့လူကတာဝန်ပေါ့ဗျာနော်ကျွန်တော်တို့ကတော့လူမှုအတွက်အကျိုးရှိနဲ့တိုင်းပြည်အတွက်အကျိုးရှိတဲ့ကိစ္စတွေကိုတတ်နိုင်တယ်လို့လို့ပါဗျာအဲ့မဲ့အရာကိုထောက်ခံတယ်မထောက်ခံတာဆိုကျွန်တော်တို့ကမှမတတ်နိုင်ဘူးဒါပေမဲ့လွတ်တော်မှာလုပ်တဲ့ကိစ္စမှာလည်းအလုံးမတန်းရှိပါအဲ့ဒီတော့ဘလို့အကျိုးရှိအောင်ဘယ်လိုလုပ်ခဲ့လဲဆိုတော့အဲ့ဒါလူများတာနဲ့နေတာနဲ့မဆိုင်တော့ဘူ
းလာမယ့်တတိယကြိမ်လွှတ်တော်တက်တန်းမှာလွှတ်တော်အသီးသီးအနေနဲ့အစိုးရအဖွဲ့တွေကိုထိထိရောက်ရောက်ထိန်းချောင်းနိုင်တဲ့အခြေအနေဖြစ်ဖို့တိုင်းပြည်အတွက်လိုအပ်တယ်လို့နိုင်ငံရေးလှလအကဲခတ်သူဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ
်ဒါမင်းတတိယကြိမ်လွှတ်တော်တက်တန်းအတွင်းမှာအစ်တော်တွေအနေနဲ့ပေါ့လေဆိုင်ရာအစိုးရတွေကိုဟိုအပြန်အလှန်ထိန်းချောင်းမှုတုံ့ပြန်တိုင်းဖို့အရေးကြီးတယ်လို့မြင်ပါတယ်ပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်လွတ်တော်ရဲ့အနေနဲ့အစိုးရအဖွဲ့တွေကိုချီချီရောက်ရောက်ထိန်းချောင်းနိုင်ဖို့အပြည့်အစုံဆောင်ရွက်တဲ့အဲ့ဒီလိုထိန်းချောင်းနိုင်ဖို့ကိုလည်းအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီခေါင်းဆောင်တွေအနေနဲ့အထူးအနေထားဆောင်ရွက်တယ်လို့မြင်ပါတယ်
နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ရဲ့တွဲဖက်အတွင်းမှကိုဘူကြီးကတော့လာမယ့်လွှတ်တော်တက်တမ်းမှာပြင်ဆင်တင်ပြပြင်ပြဋ္ဌာန်းတဲ့ဥပဒေတွေကိုအသေးစားအစိုးပြုတင်သွင်းဆွေးနွေးဆောင်ရွက်ပါလို့အကြံပြုပါတယ်
ဖြစ်တယ်အလုပ်တွေပြီးပြီးအောင်တဲ့ပုံနဲ့အောင်တော့ဖြစ်တယ်မဟုတ်ဘူးကျိုးရလိမ့်မယ်ကျွန်တော်ပြောလိမ့်မှာကျောင်းပြင်တဲ့ဥပဒေတွေကတော့အများကြီးပဲပေါ့နော်အဲ့လိုပဲတော့အစ်စ်ရေးဆိုတဲ့ဥပဒေတွေကလည်းနိုင်ငံကစနေကံလုံးတွေဒီမိုကရေစီစနေကံလုံးတွေတက်နေတဲ့ဥပဒေတွေဖြစ်အောင်ကျောင်းကပြောရမှာပါဒါကတချို့နိုင်ငံရဲ့ဒီမျိုးလက်ဒီမိုကရေစီအခွင့်အရေးနဲ့တာဝန်ဖြစ်တော်တည်ပေါ့နော
်ပြီးခဲ့တဲ့တက်တန်းတော့ကတော့ဥပဒေပြုနိုင်ရေးအစိုးပြုမှုတွေမှာစစ်စစ်မှုတွေဖျက်ချပယ်ချတာတွေရှိခဲ့တဲ့အတွက်ဒီနှစ်တက်တန်းမှာတော့ဒီထက်ပိုပြီးတော့ပွေလင်းနေတာမှုနဲ့လွတ်လပ်မှုတွေရှိဖို့လိုပါတယ်လို့ဒေါက်တာရံမျိုးသိန်းကပြန်ပြောပါတယ်
ဒီလွတ်တော်ကဲမှာဒီအစိုးရမိကုံးနေနဲ့ပတ်သက်ပြီးတော့ဒီအာဏာရပါတီကစီစစ်တဲ့ကော်မတီကိုဆက်ပြီးတော့ထားမယ်လို့အဲ့ဒီစီစစ်တဲ့ကော်မတီရဲ့မူဝါဒတွေလုတ်ပိုင်ခွင့်တွေဟာဒီမိုကရေစီပြည်ပြောင်းလဲရေးကိုအထောက်အပံ့ပြုတဲ့မူဝါဒတွေစုံစမ်းစစ်တွေဖြစ်ဖို့လိုအပ်ပါတယ်နောက်ပြီးတော့အစိုးရကိုအပြန်အလှန်ထိန်းချုပ်မှုကိုအားကောင်းစေမယ်မေကွန်းမျိုးတွေအစိုးမျိုးတွေကိုဖိတ်ပြုတ်နိုင်တဲ့မူဝါဒမျိုးတွေဖြစ်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့ဒီလိုဖြစ်မှာကလည်းဒါမဲ့9နှစ်အတွဲမှာတော့ဖြစ်တော်ရည်အနေနဲ့အစိုးရကိုကောင်းကောင်းမွန်မွန်ထိန်းချုပ်တင်မှတ်နိုင်မယ်လို့မြင်ပါတယ်
လာမယ့်ဖေဖော်ဝါရီလ၁ရက်နေ့တနင်္လာနေ့မှာပြန်လည်ကျင်းပမယ့်တတိယအကြိမ်ပထမပုံမှန်အစည်းအဝေးတွေစတင်မယ့်အချိန်ဟာမြန်မာနိုင်ငံမှာကာယရောဂါကိုဗစ် -19 ဖြစ်ပွားနေစေကာလဖြစ်တာမို့လို့ကိုဗစ်ရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ရေးအစီအမံတွေချမှတ်ဆောင်ရွက်နိုင်မှုလွှတ်တော်အစည်းအဝေးများကျင်းပရေးဗဟိုကော်မတီနဲ့လုပ်ငန်းကော်မတီတွေဘက်ကစီစဉ်ဆောင်ရွက်နေခြင်းလည်းဖြစ်ပါလိမ့်ရှင်
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
ပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်ကျွန်မကတော့အေးအေးရောင်ပါဒီတစ်ပတ်မှာတော့အိမ်တွင်းအကြမ်းဖက်ခံရတဲ့အမျိုးသမီးတွေဥပဒေရဲ့အကာအကွယ်ရဖို့တနင်္သာရီတိုင်းဒေသကြီးကအမျိုးသမီးအခွင့်အရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်
ကျိုင်းနေတာတဲ့တန်ရီတွေကွဲတာလို့ရှာတာလို့မျိုးမဲဆွဲနေတာတို့ဒါမျိုးတွေမရှိရင်လည်းသူတို့မှမရဘူးတသက်မရှိဘူးဒီဒဏ်ရာတချက်မရှိတဲ့အခါကျတော့သူတို့ကဆွဲလို့မရ
အမျိုးသမီးတွေကိုဥပဒေပိုင်းဆိုင်ရာအကူအညီပေးနေတဲ့ဒဝယ်အမျိုးသမီးတမကရဲ့အချွေချွေအတွင်းရင်မှုမဲနှမှုလိုင်းကပြောပြခဲ့ရပါဒီဆောင်မကိုဒဝယ်ဝက်ကမမိုးမြင့်ကဆက်ပြောပြပေးမှာဖြစ်ပါတယ်လုံခြုံရေးအခြေအနေကြောင့်အိမ်တွင်းအကြမ်းဖက်ခံရသူရဲ့အတန်ကိုပြုပြင်အသုံးပြုထားပါတယ်
တနင်္သာရီတိုင်းရဲ့မြို့တော်တဝဲမှာရှိတဲ့အမျိုးသမီးတွေဟာအိမ်တွင်းအကြမ်းဖက်မှုခံရတဲ့အခါမှာဥပဒေရဲ့အကာအကွယ်ကိုရယူဖို့ခက်ခဲနေကြပါတယ်။အဲ့ဒီလိုခက်ခဲမှုတွေကိုမီးမောင်းထိုးပြနေတာကတော့2020ခုနှစ်အတွင်းရဲစခန်းကိုတိုင်ကြားထားတဲ့အမှုရေးအတွက်တွေပဲဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်တစ်နှစ်လုံးရဲစခန်းကိုရောက်ရှိလာတဲ့အမှုရေးအတွက်ဆက်ရှင်းမှုသာရှိပေမဲ့အမျိုးသမီးရေးကူညီဆောင်ရွက်ပေးနေတဲ့အဖွဲ့တွေဖြစ်တဲ့ဒွေအမျိုးသမီးတမကနဲ့ငယ်မျိုးသမီးများအဖွဲ့ကိုလာတိုင်တာအမှု80ကျော်ရှိပါတယ်။ဒါပေမဲ့လာတိုင်တဲ့သူတွေအပါအဝင်အိမ်တွင်အကြမ်းဖက်ခံရသူတွေဟာနောက်ဆုံးအဆင့်ထိတရားဥပဒေအရအဆုံးဖြတ်ခံယူဖို့လှမ်းနိုင်ခဲ့တဲ့သူအနည်းစုသာရှိပါတယ်။အိမ်တွင်အကြမ်းဖက်ခံရမှုမှာစိတ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှု၊ရုပ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေရှိပြီးဖြစ်စဉ်တွေဟာမိသားစုအတွင်းဆွေမျိုးရင်းချာကြားနဲ့အတူနေသမီးရင်းစားတွေကြားကလာတာဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှုဖြစ်စဉ်တွေမှာလျောက်ကြားကငွေကြေးထောက်ပံ့မှုမရှိခြင်း၊အိမ်ဆောင်ရေးဖောက်ပြန်ခြင်း၊မူရင်းဆေးဝါးတုံးဆွဲခြင်းနဲ့အရက်သေးစားတောက်စားကဆဲဆူခြင်းကိုတိလက်ရောက်ရိုက်နှက်ခြင်းအလုံးမတူပဲလိမ်မိုင်းဆံရအကြမ်းဖက်ခြင်းချင်းချောက်ခြင်းစတဲ့လူခွင့်ရေးချိုးဖောက်မှုတွေပဲဖြစ်ပါတယ်။ဒဝဲမြို့မှာတော့အိမ်တော်သက်3နှစ်ရှိပြီဖြစ်တဲ့အသက်28နှစ်အရွယ်မျိုးသမီးတဦးဟာသူမခင်မွန်ဖြစ်သူနဲ့စကားများရန်ဖြစ်တိုင်းသူမကိုရိုက်နှက်တာတွေလုပ်တယ်လို့ဆိုပါတယ်။သူမအမျိုးသားဟာသူမကိုအိမ်စရိတ်နဲ့ကလေးစရိတ်လုံလောက်စွာမပေးတဲ့အပြင်အိမ်တော်ရေးဖောက်ပြန်တာတွေရှိနေတယ်လို့ဆိုပါတယ်။
အိမ်မှာပတ်စံရားနဲ့ပဲချီချီချီဆဲနဲ့ပဲချီချီချီညီမယူတော့လို့မရဘူးသူပြတာပဲယူယူတော့ဝင်လဲဘာတုံးညာရှိလို့လဲကုံစရာမရှိဘူးပြင်သွားရတာအစားပေါ့ဘာသွားလို့မှလဲဝယ်စရာချမ်းစရာမရှိဘဲနဲ့အိမ်မှာထမင်းစားနေရတာပေါ့နော်ဥပဒေမရှိဘူးမသွားနဲ့ပေါ့အဲ့လိုမျိုးတွေညီမအဲ့လိုလုပ်တာပေါ့စိတ်တော်ရယ်ပြောမိတာပေါ့နော်စိတ်ထဲမှာခံစားရတာပြောမိတော့ကြတော့အရိုက်ခံရယ်အရိုက်ခံရတော့မပြောဘဲနေပြန်တော့လဲ तू ကပို့ပြီးအနိုင်ကျင့်တာပေါ့မလဲအဟိုရဲ့ပန်းရံပြတော့လဲအဲ့လိုထုထောင်းတာလက်မအညိုရောပျောက်သွားပြီအရိုက်ခံတယ်
သူမတို့အိမ်တော်တက်တန်းမှာတစ်နှစ်ကျော်သားလေးတယောက်လည်းရှိပါတယ်။ဒီလိုအိမ်တွင်ကြဖတ်ခံရမှုကိုတရားဥပဒေတိုင်လိုက်လို့ဖို့အတွက်သူမမှာခြားသွားစရာနေရာဆွေမျိုးအသိမိတ်ဆွေမရှိသလိုတရားရင်ဆိုင်ဖို့ဇရိတ်ရှေ့နေငှားဖို့ဇရိတ်တွေလည်းမတတ်နိုင်ဘူးလို့သူမကဆိုပါတယ်။သူမဟာအိမ်တော်စကြကလေးကအိမ်တွင်ကြဖတ်မှုကိုအချိန်ပေါင်းများစွာခံစားနေရတဲ့အတွက်နောက်ပိုင်းမှာဒွေမျိုးသမီးတမကကိုအကူအညီတောင်းခဲ့ပါတယ်။သမဂအကူအညီကြောင့်ခံဝန်ကလေးတွေနဲ့ပြန်လည်ပေါင်းပင်နေခဲ့ပါတယ်။ခံဝန်ကလေးမှာလက်မှတ်ရေးထိုးထားပေမဲ့လက်ရှိအချိန်ထိစကားများရန်ဖြစ်တိုင်းသူမအရိုက်ခံနေရဆဲပါ။တရားဥပဒေတိုင်းရင်ဆိုင်ဖို့သူမမှာသူ့ပေးသလောက်သာတုံးနေစားနေရတာဖြစ်တဲ့အတွက်ငွေကြေးမရှိလို့ဒီတိုင်းနေနေရတာပါလို့ဆိုပါတယ်။အခု2020ခုနှစ်မှာတော့ဒဝဲမျိုးသမီးတမကမှာအမှုပေါင်း82မှုရှိတဲ့အနက်အိမ်တွင်အကြမ်းဖက်မှုက58မှုရှိပါတယ်။ကျန်တဲ့အမှုတွေကလည်းအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့တပ်ငယ်မရိမှုတွေပဲဖြစ်တယ်လို့ဒွေအမျိုးသမီးတမကထွေထွေတွင်ရင်းမှုမဲနုနုလိုင်းကပြောပါတယ်
ကျမတို့ကြောက်အားမလို့အားမရဖြစ်တယ်ဆိုတာကျမတို့ရဲဌာနရောလို့တရားရေးစနစ်မှာရောလက်ရှိစိုးရရဲ့ကင်တွယ်ပုံလေကျမတို့စိုးရရဲ့ကင်တွယ်ပုံတော့မြို့သမီးကြီးနဲ့ပတ်သက်ပြီးတော့ဘာမှမရှိဘူးလို့ကျမပြောလို့ရတယ်အခြားတာဒီဟိုကရဲဌာနအပြင်ပေါ့လေဒီရိုက်နေတာတဲ့တန်တွေကွဲတာလို့ရှာတာလို့ညုံမဲဆွဲနေတာလို့ဒါမျိုးတွေမရှိရင်လည်းသူတို့မှမရတတ်တည်မရှိတော့ဒီဒဏ်ရာတချက်မရှိတဲ့ခါကျတော့ကျွန်တော်တို့ကဆွဲလို့မရအဲ့ဒါကြောင့်မို့ဒီစိတ်ပိုင်းဆိုင်ရာကြီးဟိုကကြမ်းဖက်ခံရတဲ့ဒီမျိုးသမီးတွေကလေးတွေကအရန်ကင်တွယ်ဖို့ခက်ခဲတယ်ဘာမှပြလို့မရဘူးလေ
ဒါအပြင်အမှုဖွင့်တန်ကြားရမယ့်နေရာအစိုးရရဲ့ဝန်ဆောင်မှုယာယီတဲခုနေထိုင်ဖို့နေရာစာဝတ်နေရေးအခက်ခဲပတ်ဝန်းကျင်အသီးသက်တွေအခက်ခဲမိမိရဲ့လုံခြုံရေးအမှုအတွက်လိုက်ပါဆောင်ရွက်ပေးမဲ့ရှေ့နေငှားရနိုင်ခြင်းမရှိတဲ့အပြင်အချိန်နဲ့ငွေကြေးအခက်ခဲရှိတာတွေကြောင့်နောက်ပြန်ဆုတ်သွားတဲ့အမှုတွေလည်းရှိတယ်လို့သူမကဆိုပါတယ်။အမျိုးသမီးများစုဟာဥပဒေတွေကိုသိနားလည်မှုနည်းပါးတာဖြစ်တဲ့အပြင်ရဲဌာနအစိုးရရုံးနဲ့တရားရေးဌာနတွေကိုသွားဖို့မဝင့်မရဲနဲ့တုံ့ဆုံနေတာတွေလည်းရှိတယ်လို့ဆိုပါတယ်။ဒဝဲမျိုးသမီးတမကထံလာရောက်ကူညီတောက်ခံတိုင်ကြားလာတဲ့အမှုတွေကိုလက်ခံဆောင်ရွက်ပေးရမှာတမကအနေနဲ့နှစ်သိမ့်ဆွေးနွေးညှိနှိုင်းပေးတာဥပဒေလမ်းကြောင်းတွေကိုပြောပြပေးတာယာယီတဲခိုနေထိုင်စားသောက်ဖို့ကူညီပေးတာတွေလုပ်ပေးပါတယ်။သူမတို့ရုံးမှာအဖွဲ့အင်အားနည်းပါးတာရဲ့ဥပဒေအကြံပေးရှိနေနည်းပါးတာရဲ့ကြောင့်အကူအညီတောင်းခံတန်ကြားလာတဲ့အမှုကိစ္စအလုံးကိုလိုက်ပါဆောင်ရွက်ပေးဖို့အခက်ခဲတွေရှိတယ်လို့ဆိုပါတယ်။အလားတူမြိတ်မျိုးသမီးများအဖွဲ့မှလည်း9လအတွင်းလာရောက်တန်ကြားတဲ့အမှုပေါင်း60ခန့်မှာအိတ်တွင်အကြမ်းဖက်မှုက26မှုခန့်ရှိတယ်လို့မြိတ်မျိုးသမီးများအဖွဲ့ရိုက်တာဒေါ်ဆူစီတာကပြောပါတယ
်။မူရင်းဆိုင်တော်လို့ပြောလို့ဆိုရတာပိုက်ကကျွန်တော်ဘာဖြစ်လဲဆိုရင်ဥမာကျွန်တော်က yes ကအမှုတော်ဖွဲ့ရဲ့အမှုတော်ဖွဲ့ကကျွန်တော်ဒီဟာတွေတီးအော်အလင်းရကိစ္စချင်းနေဆိုရအပေါ်မှာရဲတွေကကြတော့ဥမာရဲဆောက်သွားမဆိုရင်ရဲတွေကတော့တိတိယယအလုံးမလုံးပေးနိုင်အောင်သူတို့
အဲ့ဒီလိုအခက်ခဲရှိတာတွေကြောင့်အမျိုးသမီးတွေဟာရဲဌာနမှာအမှုဖွင့်တိုင်ကြားတာတွေတရားရင်ဆိုင်တာတွေမလုပ်တော့ဘဲလင်းများကွာခြင်းလိုမှုဖက်ကိုဦးတည်လာကြတယ်လို့သူမကဆိုပါတယ်တနင်္သာရီတိုင်းကဒုတိယတိုင်းရဲတပ်ဖွဲ့မှရဲမှုကြီးကြီးစိုးကတော့အိမ်တွင်းစက်ဖတ်မှုနဲ့ပတ်သက်တဲ့တီးခြားဥပဒေတရက်မရှိပေမဲ့လည်းဒီစဲဥပဒေတွေအတိုင်းရေးယူဆောင်ရွက်ပေးတာတွေလုပ်ပေးနေတယ်လို့ဆိုပါတယ
်။တို့ရှိမှာတော့ဒီရေရှည်ညှဉ်းပန်းနှိမ့်ဆက်ပြီးမှလာပိုင်းရပိုင်းပေါ့အဲ့လိုညှဉ်းပန်းနှိမ့်ဆက်ပြီးမှဖြစ်လာတဲ့ဖြစ်စဉ်တော့မတွေ့ရဘူး။ဒါလည်းရှိကောင်းလည်းရှိနိုင်တယ်။ရှိကောင်းလည်းရှိနိုင်ပါလေ။ဒီဒါပေမဲ့ရှိကောင်းရှိနိုင်ပြီးတော့တတမန်လောက်ပဲဖြစ်လို့သာရေစကတ်မြောက်ကပါ။ဥမာလူတွေတော့ထိလို့ဖုံးလို့မရဘူး။အပြည့်နဲ့လာကြည့်လို့ဒါစေုံစေကန်းကိုသွားတော့သွားပြီးဆိုတာနဲ့ဒါရဲုပ်တန်ရတော့ဆိုတော့ဒီလိုဖြစ်စီတွေမရှိတဲ့တွင်ဆိုတော့နောက်ကပြောသူပေါ့လူတက်မှုလူသေးမှတော့ဒါရဲစကောက်မရောက်ဘူးမရဘူးအပြည့်တန်တာကြီးမှတော့မရောက်ဘူးမရဘူးအဲ့လောက်ဒီညှိမဲ့နှိမ့်ဆက်မှုတွေမရှိလို့သာရောက်လာတာပေါ့နော်ပတ်မှန်တော့ရှိကောင်းရှိလိမ့်မယ
်အမျိုးသမီးများအပေါ်အကြမ်းဖက်မှုတားဆီးကာကွယ်ရေးဥပဒေမူကြမ်းကိုလွတ်တော်တက်တန်းအတွင်တင်သွင်းနိုင်ခြင်းမရှိတော့လဲအပြင်မှာကြိမ်ကြိမ်ဆွေးနွေးနေစေအဆင့်သာရှိပြီးလာမယ့်လွတ်တော်မှာတော့ဒီဥပဒေမူကြမ်းကိုအတည်ပြုနိုင်အောင်စ조사သွားမယ်လို့ကျွန်းစုမြို့နယ်မဲဆန္ဒနယ်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တင်ရီကပြောပါဗျာ။အဲ
ဒီလောင်းနဲ့လွှတ်တော်မှာတော့ဒီဥပဒေကြမ်းကိုလွှတ်တော်ကထိုင်ရအောင်စ조사မှာ
အိမ်တွင်းအကြမ်းဖက်မှုနဲ့ပတ်သက်တဲ့အသိပညာပေးလုပ်ငန်းတွေကိုအမျိုးသမီးတွေအပြင်အမျိုးသားတွေကိုပါပေးသင့်တယ်လို့သူမကဆိုပါတယ်။လက်ရှိကျင့်သုံးနေတဲ့ရာဇသက်ကြီးဥပဒေဟာအမျိုးသမီးများအပေါ်အကြမ်းဖက်ခံရမှုများကိုအပြည့်အဝအကာအကွယ်မပေးနိုင်ုံသာမကအချို့သောပြစ်ဒဏ်များနှင့်ပြတ်ထန်းချက်များဟာခက်ကာလနှင့်ယုံကြည်မှုမရှိသဖြင့်အကြမ်းဖက်ခံရသူများအတွက်တရားမျှတမှုရရန်ဥပဒေကိုကျင့်သုံးရန်လက်လှမ်းမမီသလိုခက်ခဲလျက်ရှိတယ်လို့ဒဝဲအမျိုးသမီးတမကကဆိုပါတယ်။မိသားစုတွင်ကလာတဲ့အိမ်တွင်ကြမ်းဖက်မှုတွေဟာလူမှုစည်းဝေးဘဝများကိုထိခိုက်နေတဲ့အပြင်တိုင်းတွင်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးကိုလည်းဟန့်တားနေတယ်လို့မဲနုနုလိုင်ကပြောပါတယ်။ပြီးခဲ့တဲ့ NLD အစိုးရတဲ့လွှတ်တော်တက်တန်းမှာအမျိုးသမီးအခွင့်အရေးကိုဖော်ဆောင်ပေးမဲ့လုပ်ငန်းကော်မတီဒုမဟုတ်အဖွဲ့ကိုဖွဲ့စည်းပေးဖို့ဒဝဲအမျိုးသမီးတမကကတောင်းဆိုခဲ့ပေမဲ့ထူးခြားမှုမရှိခဲ့ပါဘူး။ဒါကြောင့်အခုထပ်တက်လာမဲ့ NLD အစိုးရတဲ့လွှတ်တော်တက်တန်းမှာထပ်မံတောင်းဆိုထားပါတယ်။အစိုးရအနေနဲ့အိမ်တွင်းစံဖတ်မှုကိုထိထိရရောက်ကင်တွယ်နိုင်တဲ့ဥပဒေပြဋ္ဌာန်းသင့်ပြီးအိမ်တွင်းစံဖတ်ခံရသည့်အမျိုးသမီးများနှင့်ကလေးငယ်များအတွက်တီးခြားဘတ်ဂျက်များထည့်သွင်းရေးဆွဲသင့်တယ်လို့မဲနနုလှိုင်ကဆိုပါတယ်။သူမအနေနဲ့ထိုက်တဲ့နဲ့ငွေကြေးစုမိတဲ့တနေ့မှာသူမမျိုးသားနဲ့ကွာရှင်ပြီးတားလေးနဲ့အတူတနေရာမှာအခြေချနေထိုင်ဖို့စဉ်းစားထားတဲ့အသက်29နှစ်အရွယ်မျိုးသမီးကတော့
ဒီကလေးကိုရှိနေတော့အချိန်ကြာနေတာညီမအကြောင်းမလို့သူ့ရှိပြန်ပန်ပါတော့တကယ်တော့ကလေးကိုတော့ရအောင်ခေါ်တာညီမလည်းကလေးမရှိမြအောင်အဲ့တော့သူတို့ပဲနောက်ဆုံးနိုင်မှာကလေးအောင်တို့ရင်တော့မှသူ့လက်ထက်မှာရှိနေသူ့ဝဲနိုင်မှာလို့ညီမအဲ့လိုထင်တာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းသက်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကမုံမြင့်ဒိုးအတန်ကအေးအောင်ဇာနီနဲ့ဒိုင်ချင်းစိုးဖြစ်ပါတယ်ဒိုးအတန်အပတ်စဉ်အတန်လွှဲအစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အချင်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ 10:00 နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00 နာရီကနေ 9:00 နာရီအတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှာလည်းစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအစီအစဉ်ကိုနှာစင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
လာပါခင်ဗျာမြမောင်ရေးရဆွနေကန်းအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ပေပေါ်ရတရနေ့ဆိုလို့ရှိရင်မြမပြည်မှာတတိယအကြိမ်မြောက်လွှတ်တော်ကိုစတင်ခေါ်ယူတော့မှာဖြစ်ပါတယ်လွှတ်တော်ခေါ်ယူလာတဲ့ပြိုင်နဲ့စိုးရသစ်ဖွဲ့စည်းရေးကိစ္စရပ်တွေလည်းဆက်လက်ဆောင်ရွက်သွားကြဖို့ရှိပါတယ်ဆိုတော့စိုးရသစ်ဖွဲ့စည်းရေးမှာညာညာနဲ့နားတဲ့မြို့သားညီညီစိုးရပုံစံဖြစ်လာမလားဒါမှမဟုတ်စိုးရသစ်ဖွဲ့စည်းရေးကပြီးခဲ့တဲ့မနက်သက်တမ်းနဲ့ဘာတွေကွာခြားမှုရှိလာမလဲဆိုတော့ဒါတွေကိုအခြေခံပြီးဆွေးနွေးသွားကြမှာဖြစ်ပါတယ်အဲ့တော့ကျွန်တော်စနေပွဲမစခင်မှာဖိတ်ခေါ်ထားတဲ့သူတို့နဲ့မိတ်ဆက်ပေးနေပါတယ်ဖိတ်ခေါ်ထားတဲ့သူတွေမှာအတူကတော့ဒေါက်တာရန်မူသိန်းဖြစ်ပါတယ်ဒေါက်တာရန်မူသိန်းကတော့မြန်မာနိုင်ငံရေးလေးလာသုံးသက်သူဖြစ်ပြီးတော့သမားရှင်ဦးလည်းဖြစ်ပါတယ်ဆိုတော့နောက်တစ်ယောက်ကတော့ဆရာဥတ္တမောင်သံဖြစ်ပါတယ်ဆရာဥတ္တမောင်သံကတော့သင်ဘောကမဂ္ဂဇင်းအေဂျာဟောင်းတူဖြစ်လို့နိုင်ငံရေးလေးလာသုံးသက်သူသူတည်တူဦးလည်းဖြစ်ပါတယ်ဆိုတော့ဆရာတို့အားလုံးလည်းမင်္ဂလာပါခင်ဗျာ
မင်္ဂလာပါခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ကျွန်တော်တို့ဒီဆွေးရတဲ့ဖွဲ့စည်းရေးကိုဒါလက်မျှော်ကြည့်ပြီးတော့သုံးသက်ဆွေးနွေးမှာဖြစ်ပါတယ်ဆိုတော့မကြခင်မှာကျွန်တော်ဒီတတိယအကြိမ်လွတ်တော်လဲခေါ်ယူရမယ်။အားရကဒီဆွေရတဲ့ဖွဲ့စည်းရေးသမရခန့်ရေးသမရရွေးချယ်ရေးဆိုတဲ့လုပ်ငန်းစဉ်တွေလှုပ်လာဖို့ရှိပါတယ်။ဆိုတော့ဒီကြိုင်ထဲဆိုကျွန်တော်ဒီတိုင်းတိုင်းနဲ့ဆွေးနွေးဖို့ဆိုတဲ့အခြေအနေတွေကျွန်တော်မြင်ရတွေ့ရတာရှိပါတယ်။ဆိုတော့ဒီဆွေရတဲ့ဖွဲ့စည်းရေးမှာလက်ရှိလာမယ့်ဒီ၅နှစ်ဆွေရဒီတုပ်ဥဆောင်မယ့်၅နှစ်ဆွေရကပြီးခဲ့တဲ့၅နှစ်ဆွေရဘာတွေကွာခြားမှုရှိနိုင်မယ်လို့ဆရာတို့စတယ်ခင်ဗျာ။ဆိုတော့အရှင်ဆုံးတော့ကျွန်တော်ဆရာဒေါက်တာရန်ညိုသိန်းကိုစပြီးဆွေးနွေးပြစ်စေချင်ပါတယ်။
ကျွန်တော်အမြင်ကတော့ဒါမဲ့အစိုးရတက်ကပေါ့လေဒီလွန်ခဲ့တဲ့9နှစ်မှာဟလာဖြစ်ခဲ့တဲ့အားနည်းချက်တွေလိုအပ်ချက်တွေကိုတော့ပြန်သုံးသပ်ပြီးတော့ပေါ်ပြီးတော့အားကောင်းတဲ့အစိုးရတရဖြစ်အောင်တော့ဖွဲ့စည်းနိုင်ဖို့အရေးကြီးတယ်လို့မြင်တယ်။တော့အဲ့ဒီလိုဖွဲ့စည်းနိုင်ဖို့ကိုလည်းအဲစဉ်းစားတာတွေပြင်ဆင်တာတွေလုပ်နေလိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်။အဲ့ဒီအတွက်ကြောင့်လည်းပဲဟလာဟိုခုနကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရပုံစံနဲ့ပေါ့လေဖွဲ့စည်းဖို့အတွက်ကိုလာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တွဲဆုံဆွေးနွေးဖို့ဆိုတဲ့ခြေလှမ်းကိုစလာတာတွေ့ရတယ်။သို့တော်လည်းပဲအဲ့ဒီခြေလှမ်းအစမှာဟလာအခက်အခဲတွေအစိန်ခေါ်မှုတွေအဲတွေ့ရတာရှိတယ်။အဲသို့တော်လည်းပဲဒီခက်ခဲတွေစိန်ခေါ်မှုတွေကိုလည်းပဲဟလာနိုင်ငံရေးရနော်အများဆုံးအညှိနှိုင်းဆွေးနွေးပြီးတော့နော်ဟိုထွက်ပေါက်ရှာနိုင်လိမ့်မယ်။နော်ပြီးတော့လမ်းစရှာနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့တော့မျှော်လင့်တယ်။အဲဒါပေမဲ့အခုလာမယ့်ပေါ့လေဒီ9နှစ်တာကာလဟာတော့လွန်ခဲ့တဲ့9နှစ်တာကာလထက်တော့ပို့ပြီးတော့စိန်ခေါ်မှုတွေများမယ်လို့ကျွန်တော်အနေနဲ့မြင်တယ်။အထူးသဖြင့်ကတော့ကျွန်တော်တို့ကိုဗစ်ကပ်ရောဂါဘေးနဲ့ဟလာကိုဗစ်ကပ်ရောဂါဘေးအတွင်းတော့ကိုဗစ်ကပ်ရောဂါအလွန်တိုင်းပြည်ပြန်လည်ထူထောင်ရေးကိစ္စအဲ့ဒီကိစ္စတွေဟာအင်မတန်မှကြီးမားတဲ့တော့စိန်ခေါ်မှုကြီးတွေဖြစ်လာလိမ့်မယ်လို့ကျွန်တော်အနေနဲ့တော့အဲ့လိုသုံးသပ်ပါတယ်။ဟုတ
်ကဲ့ဆရာဦးတင်မောင်ကချက်တော့ဆွေးနွေးပေးပါဦးဒီပုံမှာပဲ။
ဟုတ်ဟိုကျွန်တော်လူအနေနဲ့တော့သိပ်ပြီးတော့ထူးထူးခြားခြားပြောင်းတာမျိုးရှိမှရှိမယ်တချို့တော့ပြောင်းတာရှိသေးတယ်လို့ထင်တယ်အလုပ်အနေနဲ့ကတော့ပြီးခဲ့တဲ့တက်တန်းတုန်းကလုပ်ခဲ့တာတွေဆက်ပြီးတော့ပဲမဲသွားလိမ့်မယ်လို့ထင်တယ်အဲ့ဒီတည်းမှာပြုပြင်ပြောင်းလဲရေးတချို့အဲဖြစ်ကောင်းပုံပြီးအရှိန်ဟုံးကောင်းကောင်းနဲ့လုပ်ချင်လုပ်နိုင်တယ်ပေါင်းကြအောင်လို့ဆိုတော့ပထမတက်တန်းမှာကတော့တည်ငြိမ်ရေးနဲ့အပြောင်းလဲမှာတည်ငြိမ်ရေးကိုစောင့်ပေးခဲ့ရတယ်လို့ကျွန်တော်ဒီလိုပဲနားလည်တယ်။သပ္ပရာကြီးဦးမြတ်လည်းအဲ့ဒီလိုသူတက်လာကစားမှာမိန်ကုံးမှာဒါလေးကိုအထူးပြုပြီးပြောခဲ့မှုတယ်။ဆိုတော့တည်ငြိမ်ရေးကိုတစုံတရာသိပြီးနောက်ပြီးတော့ရှိသွားပြီးနောက်ပြီးတော့ကျွန်တော်တို့ဘယူရိုကရေစီနဲ့ဆက်ဆံရေးဘယူရိုကရေစီစနစ်တွေကိုတည်ယူရတဲ့ကာလတစ်ခုကိုဖြတ်သန်းရတယ်။ဒါလေးလည်းကျွန်တော်တို့ဖြစ်သွားပြီ ဆိုတဲ့ခါကျအပြောင်းလဲတွေကိုဘယ်လိုလုပ်မလဲအပြောင်းလဲတွေကိုလုပ်တဲ့အခါမှာလေလူတွေမျောလင့်တယ်လို့အများကြီးတော်လဲ radical ပေါ့နော်အခုတစ်စစ်ချိုးပြောင်းတာမျိုးထက် bureaucracy ကိုအခြေခံတဲ့အပြောင်းလဲတွေပဲဖြစ်ပုံများတယ်အတိတ်ဘက်ကတော့ bureaucracy ကိုအခြေခံတဲ့အပြောင်းလဲတွေဟာများတော့အဖြစ်နေကြတတ်တယ်ပေါ့နော်ဆိုတော့တော့အပြောင်းလဲဖြစ်မယ်အထူးသဖြင့်သိတာထင်ရှားတဲ့အပြောင်းလဲကတော့ MSTP မှာပါတဲ့ကျွန်တော်တို့မဟာဗျူဟာတွေပတ်နိုင်တွေကိုအကောင့်ထဲပေါ်လာဖြစ်လိမ့်မယ်လို့ထင်တယ်။အဲ့ဒီလိုအကောင့်ထဲပေါ်တဲ့နေရာမှာနိုင်ငံတကာမှာလှုပ်လေရှိတဲ့စီမံချက်တွေစီမံခန့်ခွဲပုံမျိုးနဲ့လှုပ်လိမ့်မယ်လို့ယူဆတယ်။ဒါဘီရိုကရေစီကိုကျွန်တော်တို့ပြီးခဲ့တဲ့တက်တမ်းမှာနှစ်နှစ်တာအချိန်ဒါလှုပ်ဆောင်မှုအတွက်ပေးထားခဲ့တယ်။အဲ့တော့ရှေ့လျှောက်မှာတော့ဒီဟာကိုစပြီးတော့ပြန်ပြီးလှုပ်မယ်လို့ကျွန်တော်ဒီလိုအနားလည်တယ်ပေါ့နော်ဒါကျွန်တော်သိသမျှသတင်းပေါ်မှာအခြေခံပြီးပြောရရင်နော်ဟုတ်ကဲ့
ဟုတ်ကဲ့
နောက်ငင်းချိုင်းငင်းချိုင်းကိစ္စအချိန်ကုန်တိုးလာနိုင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါဆရာဆိုတော့ကျွန်တော်တို့ဒီဒုတိယမေးခွန်းလေးတစ်ခုနေတင်တာကဒုတိယမေးခွန်းကကျွန်တော်တို့ဒီခုနဆရာတို့ဒီဆွေးနွေးသွားတာကတော့ကျွန်တော်တို့ဒီမူဝါဒပိုင်းဆိုင်ရာတွေဒီလှုပ်ဆောင်ရှေ့ဆက်လှုပ်ဆောင်နိုင်ခြင်းရှိတဲ့ကိစ္စတွေကိုကိစ္စရပ်တွေကိုအခြေခံဆွေးနွေးတာတွေ့ရတယ်ပေါ့ဆိုတော့ဒီဘက်မှာကျွန်တော်တို့ဒီချို့တဲစိတ်ဝင်စားကြတာကကျွန်တော်တို့ဒီလူသစ်မူသစ်ဖြစ်နိုင်လားဆိုတဲ့အခြေအနေကိုစဉ်းစားကြတာရှိပါတယ်ဟိုမြောက်တိကြတာရှိပါတယ်ဆိုတော့ဒီနေရာမှာလည်းကျွန်တော်နည်းနည်းလေးပြင်မိတင်တာကဆိုတော့နိုင်ငံဥဆောင်မှုပိုင်းပေါ့ဆိုနိုင်ငံတော်သမရလူနေရာဘုနောက်ကလည်းလွတ်တော်ဥပဒေတွေနေရာမျိုးပေါ့ဆိုတော့ဒီလိုနေရာမျိုးတွေမှာပေါ့ဒီလိုနိုင်ငံဥဆောင်မှုပိုင်းမှာပေါ့ဒီလို power player တစ်ပဲခေါ်မလားဒီနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါဝင်လာမယ်ဥဆောင်မှုတစ်တွေပေါ့ရှိလာနိုင်တယ်ရှိလာဘူးဆရာတို့ဒီပေါ်မှာဘယ်လိုရှိမြင်တာရှိတယ်ဆိုတော့ဒါတော်ရရုံးတဲ့ဒီပေါ်မှာဘယ်လိုများရှိမြင်တာရှိလဲအ
ဲကျွန်တော်မြင်တာတော့ဒီအစိုးရဘိုင်းပေါ့လေဒီလူပုဂ္ဂိုလ်ဘိုင်းမှာလေဟိုအပြောင်းလဲတွေရှိလိမ့်မယ်လို့မြင်တယ်เนาะနောက်ပြီးတော့ဒီလွတ်တော်ရဲ့ဒီအချင်းကဲဘိုင်းမှာလည်းပဲအပြောင်းလဲတွေရှိလိမ့်မယ်လို့မြင်တယ်အဲသို့တော်လည်းပဲဟလာဒီအစိုးရအဖွဲ့ထဲမှာเนาะဟိုတဝက်လောက်ကတော့မူလလူဟောင်းတွေအဲဖြစ်ဖို့အလားအလာများတယ်လို့ကျွန်တော်အနေနဲ့မြင်တယ်အဲနောက်လွတ်တော်ဘိုင်းကအဲလာမယ့်၅နှစ်မှာအရေးကြီးတာကတော့ဒီပြည်တော်စုမှာရောတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာရောဒီအစိုးရကိုနော်ဟိုထိန်းချောင်းနိုင်ဖို့အင်မတန်မှအရေးကြီးတယ်လို့မြင်တယ်နော်အစိုးရကိုအပြန်အလှန်ထိန်းချောင်းနိုင်ဖို့ပေါ့လေအဲဒါအင်မတန်မှအရေးကြီးတယ်လို့မြင်တယ်နောက်အစိုးရအနေနဲ့လည်းပဲလာမယ့်၅နှစ်မှာအလေးထားတင်တာကကျွန်တော်တို့ဘိုးအချုပ်ကင်မှုရှော့ချဖို့ပေါ့လေနော်ဘိုးအချုပ်ကင်မှုလွန်ကဲနေတဲ့ကိစ္စတွေကိုနော်စနစ်တကျရှော့ချဖို့နောက်ပြီးတော့ပြုပြင်ပြောင်းလဲသင့်တဲ့နေရာတွေကိုနော်အချိန်နဲ့တပြေးညီပေါ့လေဒါပြုပြင်ပြောင်းလဲရေးကိုပေါ်ဆောင်နိုင်ဖို့လိုအပ်နိုင်မယ်လို့မြင်တယ်အထက်ကလူပုဂ္ဂိုလ်အရဟလာဘလို့ပဲအစ်စ်တွေဝင်လာလာဘလို့အပြောင်းလဲဖြစ်ဖြစ်နော်အစိုးရရဲ့မူဝါဒဘိုင်းမှာနော်မူလငကိုရှိရင်းစဲပုံစံဟလာနင်းလာမူဝါဒတွေအတိုင်းတွားနေမယ်ဆိုရင်တော့နော်လာမယ့်၅နှစ်ဟာလွန်ခဲ့တဲ့၅နှစ်နဲ့တိတ်မထူးခြားတဲ့ပေါ့လေနော်ဟိုပုံစံကွက်ထဲမှာပဲရှိနေလိမ့်မယ်လို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆရာဦးတက်မောင်သားဒီဘက်မှာဘယ်လိုမြင်လဲဒီလူပိုင်းဒီနိုင်ငံဥဆောင်မှုပိုင်းဆိုင်ရာခန့်ကဏ္ဍတွေမှာဘာတွေတောင်းလဲမြင်ရနိုင်လို့မြင်တာသာလာလို့ရှိတယ
်ဟိုအသိန်းသာနဲ့အနှစ်သာရပေါ့အနှစ်သာရကတော့တောင်းဆန်းဆွကြည့်ဥဆောင်တာဖြစ်တဲ့ကြောင့်ဘာမှအပြောင်းလဲမရှိပြောင်းလဲစရာမရှိဘူးပေါ့နော်အသိန်းသာအဖြစ်တော့တပ္ပရာနေရာမှာအပြောင်းလဲရှိကောင်းလဲရှိနိုင်တယ်ဒါပေမဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံမှုတွေကအခက်တည်းရှိတယ်ဥမာ59စာလုံးရှိနေတဲ့အတွေ့အကြုံမို့လို့နော်လီနီယာတွေကိုလူဟိုလူလူလည်းဒီကစားမယ်ဆိုလို့ရှိရင်တော့အကန့်အသတ်တချို့ရှိနေနိုင်တယ်လို့ကျွန်တော်ထင်တယ်။เนาะဒါကြောင့်မို့ဟိုတိတ်ကြီးတော့အပြောင်းလဲတွေတိတ်ကြီးရှိနိုင်မယ်လို့တော့ကျွန်တော်တိတ်ပြီးတော့မထင်ဘူး။เนาะအဲ့တော့ဟိုဘာကြောင့်လဲဆိုတော့ဒီနေရာနိုင်ငံရေးနေရာဖြစ်တဲ့အတွက်ကြောင့်မို့လို့ရွေးစရာကလည်းเนาะကျွန်တော်တို့ဒီအဲ့ဒါဒီကခေါင်းဆောင်ပိုင်းကိုကြည့်လိုက်လို့ရှိရင်နေရတဲ့လူတွေနဲ့ပြောရမယ်ဆိုလို့ရှိရင်တိတ်ပြီးမရှိဘူးလို့ကျွန်တော်ထင်တယ်။เนาะအဲဒုတိယကတော့ခုနဟိုအထူးတပြည့်သိတာတိုင်းတာကတော့အဲ့ဒါနဲ့ဆက်နွယ်ပြီးတော့ပေါ့အပြောင်းလဲပေါ်မှာအခြေခံပြီးတော့မိမိအပြောင်းလဲကိုသွားမယ်ဆိုရင်အပြောင်းလဲကိုဥဆောင်နိုင်တဲ့သူတွေကိုဝန်ကြီးဖွဲ့မှာခန့်ပြီးဆိုရင်တော့ရွေးချယ်ဖို့ဒေါ်လာလိုက်ပြီနော်အဲ့တော့အဲ့ဒီအပြောင်းလဲကလည်းဘာဖြစ်နိုင်လဲဆိုလို့ရှိရင်ကျွန်တော်ပြည်တော်စုသဘောတူညီချက်အပိုင်း၃မှာပြောထားတဲ့20လောလှုပ်ဆောင်ပွဲရာစီမံချက်၈ခုရှိတယ်နော်ဖက်ဒရယ်စနစ်ကိုသွားတာဖက်ဒရယ်စနစ်ကိုသွားတာကစပြီးတော့နောက်အချုပ်မှုပြည်ပြောင်းလဲအပိုင်းမြေယာကိစ္စတွေပါဝင်ပေါ့နော်ဆိုတော့ ဒါတွေကိုပြုရင်ပြောင်းလဲတဲ့သဘောရဲ့လက်ရှိစနစ်အတိုင်းမဟုတ်ဘဲနဲ့ဖက်ဒရယ်စနစ်ကိုမျှော်ကြည့်နိုင်တဲ့လူတွေလိုအပ်လိမ့်မယ်အ ਨੇ ဆုံးအဲ့ဒီနယ်ပယ်တွေကိုကင်ကြမဲ့လူရှိအောင်အဲ့ဒီလူတွေကအဲ့လိုမျှော်ကြည့်နိုင်တဲ့လူနဲ့ရွေးချယ်ဖို့ရှိလိုလိမ့်မယ်လို့တော့ထင်တယ်အဲ့ဒီတောင်းကနေများကြီးခဲ့တယ်ဆိုလို့ရှိရင်တော့အထူးသဖြင့်ဒုဝန်ကြီးနေရာတွေနဲ့ဝန်ကြီးနေရာတွေပေါ့နော်ဒုဝန်ကြီးနေရာတွေကပို့ပြီးတော့ပွင့်တယ်လို့ကျွန်တော်ထင်တယ်ဝန်ကြီးနေရာတွေကတော့ရင်းအတွေ့အကြုံရှိပြီးသားလူတွေနဲ့ပဲသွားကောင်းသွားနိုင်တယ်ဆိုတော့ဒုဝန်ကြီးနေရာတွေကိုပွင့်သွားနိုင်တယ်လို့ထင်တယ်အဲ့တော့စဉ်းစားစရာတွေရှိတယ်ဥမာအားဖြင့်အဲကျွန်တော်တို့ Federal ကိုသွားမယ်လို့ပြောနေပြီတဲ့ခါမှာတိုင်းရင်းသားတွေနဲ့စီလုံးညီညီရဲ့ကိစ္စရှိတယ်အဲ့ဒီခါမှာတိုင်းရင်းသားတွေရဲ့အမြင်တွေကိုနားကြားနိုင်တဲ့လူတွေဖြစ်ဖို့လည်းလိုတယ်ဥပမာအားဖြင့်ဆိုရင်ဆိုပါတော့ကျိုက်တိုအရှိမှာကျိုက်တိုဟိုတယ်ကြီးအတွက်တက်တန်းတိုးလိုက်တယ်လို့ကျွန်တော်တို့သိရတယ်။ဒါကရှမ်းပြည်သူတွေအင်မတန်တန်ဖိုးထားတဲ့နေရာရှမ်းဟော်ကြီးကိုစစ်ဆူရကဖျက်ခဲ့တယ်။ဒီနေရာကြီးကိုရှမ်းပြည်သူတွေကအထိတ်မှဖြစ်တယ်သူတို့တိုင်းသားထိတ်မှဖြစ်လိုချင်နေတယ်။ဒါမျိုးကိုနိုင်ငံရေးရမြင်နိုင်ပြီးတော့တိုင်းသားစီးလုံးညီညွတ်ရေးတောင်းကလည်းကြည်နိုင်တယ်ဖက်ဒရယ်တရားရေးတောင်းကလည်းကြည်နိုင်တဲ့ဝင်ကြီးမျိုးလိုအပ်တယ်။အရင်တော့စာကြောချုပ်တဲ့ကြောင့်တက်တန်းပြလိုက်ပါပဲဆိုတဲ့ဝင်ကြီးမျိုးမဟုတ်ရဘူး။ဒါမျိုးလိုလိမ့်မယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့။ဟုတ်ကဲ့ဆရာ။ဆိုတော့ကျွန်တော်ဒီတတိယမေးခွန်းပေါ့။တတိယမေးခွန်းကတော့ဆရာအခုဆွေးနွေးတာရဆက်ဆက်လို့ပေါ့နော်။ဆိုတော့လက်ရှိချိန်မှာလည်းဒီမျိုးသားဒီရုပ်ပါတီအနေနဲ့ကဒီတိုင်းရင်းသားတွေနဲ့ပြည်ဆောင်ဆွေးနွေးဖို့တောင်းဆောင်လာတဲ့အခြေအနေတစ်ခါမှလည်းဒီမျိုးပါတီနဲ့ပြည်ဆောင်မှုပြတ်သွားတာလည်းရှိတယ်ပေါ့။ဆိုတော့လာမယ့်ဒီဆွေးရအစ်စ်မှာဒီမတူဆွေးပြတဲ့တိုင်းရင်းသားအင်အားစုတွေရဲ့အခန်းကဏ္ဍကဟောဘယ်လောက်ထိရှိလာနိုင်ဆိုတော့ဒါဒီပုံမှာလည်းဆွေးနွေးပြည့်စုံချင်ပါတယ်ဆိုတော့ဒေါက်တာရေမျိုးသိဒီပုံမှာဘာများဆွေးနွေးတင်တာရှိမလဲတိုင်းရင်းသားရဲ့အခမ်းအနားပတ်သက်ပြီးတော့
အဲ့တော့ဒါနဲ့အစိုးရအသင်းမှာကျွန်တော်တို့ဒီတိုင်းရင်းသားလူမျိုးစုတွေပေါ့အခမ်းအနားဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ်အဲ့တော့ဆိုလိုချင်တဲ့သဘောကတော့ကျွန်တော်တို့ဟာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတွားနေတယ်ဟဲ့လားဆိုတာကိုနော်ဟိုစာရွက်ပုံမှာနော်စကလုံးတက်တက်နဲ့အဲဖော်ပြလို့မရဘူးကျွန်တော်တို့နော်လာမယ့်9နှစ်မှာဖော်ဆောင်မယ်နော်လုပ်ငန်းစဉ်တွေဟာဒီ Federal Democracy ပြည်ထောင်စုဟိုဥတည်တဲ့နော်ခြေလှမ်းတွေဖြစ်ဖို့လိုအပ်တယ်လို့မြင်တယ်။အဲ့တော့အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ကတစ်ချက်ပေါ့လေ။အဘာရေးကြည့်ပြန်တယ်လဲဆိုတော့ကျွန်တော်တို့နော်ဒီဝင်ကြီးအဖွဲ့ဝင်တွေနော်ဝင်ကြီးတွေနော်ဒုတိယဝင်ကြီးတွေကိုနော်တာဝန်နဲ့လုပ်ပိုင်ခွင့်နော်ညီညီမျှမျှပေးထားဖို့လိုအပ်တယ်လို့မြင်တယ်။အဲ့တော့အာကျွန်တော်တို့နိုင်ငံပြည့်ရတဲ့အကြောင်းလေးမှာဟလာ1962ခုနှစ်နောက်ပိုင်းမှာဒီဝင်ကြီးအဖွဲ့ဝင်တွေဝင်ကြီးတွေဟာတာဝန်နဲ့လုပ်ပိုင်ခွင့်အဲတန်းတူမရကြဘူး။ဝင်ကြီးဆိုတဲ့တာဝန်ပဲရှိတယ်။ဒါပေမဲ့လုပ်ပိုင်ခွင့်မရှိဘူး။လုပ်ပိုင်ခွင့်ကိုဗဟိုကနေပဲအပေါ်ကနေပဲထိန်းချုပ်ထားတယ်။နောက်အစင်းစင်ဟလာကျိုးနီစနစ်ဘျူရိုကရေစီစနစ်ရဲ့နော်ဟိုကြားကန်မှုတွေနဲ့တွားခဲ့တာဖြစ်တဲ့အခါကျတော့လာမယ့်9နှစ်မှာနော်ကျွန်တော်တို့အစိုးရအဖွဲ့ဝင်တွေကိုတာဝန်ပေးတယ်လို့နော်တူညီတဲ့လုပ်ပိုင်ခွင့်လည်းပေးဖို့လိုအပ်တယ်လို့မြင်တယ်အဲ့တော့အဲ့လိုဖြစ်မှသာလျင်ဟဲ့လားကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ဟဲ့လားအစိုးရအဖွဲ့တွေမှာပူးပေါင်းပြီးတော့အစိုးရဖွဲ့စည်းတာမျိုးကိုစဉ်းစားတဲ့အခါမှာနော်တိုင်းရင်းသားပါတီတွေဘက်ကလည်းလုံပိုင်ခွင့်မှာရှိမယ်နော်တာဝန်တက်တာမဟုတ်ဘဲနဲ့လုံပိုင်ခွင့်မှာရှိမယ်ဝင်ကြီးမျိုးဖြစ်ဖို့ကိုပို့ပြီးတော့လိုလားလိမ့်မယ်လို့မြင်တယ်အဲ့တော့လုံခဲ့တဲ့9နှစ်အတွင်းမှာကြီးလိုက်လို့ရှိရင်တော့ဟဲ့လားတာဝန်နဲ့လုံပိုင်ခွင့်ဟာမကွဲပြားဘူးเนาะတာဝန်နဲ့လုံပိုင်ခွင့်ဟာဒန်းတူရည်တူမကြဘူးအဲနောက်ပြီးတော့ကျွန်တော်တို့ခေတ်စကားနဲ့ပြောရင်အစိုးရအဖွဲ့တွေမှာเนาะအစစ်အစစ်ဗိုလ်လီဘောတုံနေတဲ့အပုံစံမဲ့တွေ့နေရတဲ့အခါကြတော့အဒီအခြေအနေတွေကိုပြုပြင်ပြောင်းလဲနိုင်ဖို့လိုအပ်တယ်အဲ့ဒီလိုပြုပြင်ပြောင်းလဲနိုင်မှလည်းပဲเนาะဒီကျွန်တော်တို့တိုင်းသားပါတီတွေနဲ့ပူးပေါင်းပြီးတော့เนาะအစိုးရအဖွဲ့စည်းရေးပဲဖြစ်ဖြစ်ဟလာလွှတ်တော်တွေကနေတစ်ဆင့်အစိုးရကိုထိန်းချုပ်ရေးကိုပဲဖြစ်ဖြစ်ပေါ်ဆောင်တဲ့နေရာမှာပုံပြီးတော့အလုပ်ဖြစ်နိုင်လိမ့်မယ်လို့မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျောင်းတမောင်သားကဒီပုံမှာဆွေးနွေးပြပါဦးခင
်ဗျာ။ဟိုဂျေဘူးအားဖြင့်တော့ခုနခင်ဗျားပြောတဲ့မတူခွဲပြားတာကကျွန်တော်တို့ရဲ့ပကတိကျွန်တော်ကြုံနေရတဲ့ကိစ္စပေါ့။နော်အဲ့ဒီမတူခွဲပြားမှုပုံမှာတစ်ခုတည်းလို့ယူဆပြီးတော့အဲ့ဒီတစ်ခုတည်းကိုလိုက်နာအောင်နော်ကျွန်တော်တို့ပုံစံမျိုးစုံနဲ့လုပ်ခဲ့တဲ့အတွက်ကြောင့်မလို့ပဋိပက္ခတွေဖြစ်ခဲ့ရတာအဲ့တော့ဥဆောင်ကြတဲ့လူတွေနဲ့အမျိုးသားပြန်လဲတင့်မြတ်ရေးအခုမူဝါဒဖြစ်နေပြီ မျိုးသားပြန်လဲတင်းမြတ်ရေးရဲ့နိုင်ငံရေးသဘောကဘာလဲဆိုတာလေးကိုဖွဲ့ဆိုဖို့တော့ကိုလေးနော်ခင်ဗျားခုနပြောခဲ့သလိုပဲမတူကွဲပြားတဲ့လူမျိုးတွေရှိတယ်အုပ်စုတွေရှိတယ်ဆိုလို့ရှိရင်မတူကွဲပြားတဲ့လူမျိုးအုပ်စုတွေမှာမတူကွဲပြားတဲ့တန်မိုးထမှုတွေရည်ချင်းမှုတွေဓလိ့ထုံးစံတွေသမိုင်းကိုအတိတ်ပဲကောက်ယူပုံတွေဘဝကိုအတိတ်ပဲကောက်ယူပုံတွေတယောက်နဲ့တယောက်သူတို့မှာသင်္ကေတတွေရှိတယ်ဥမာအဖြစ်ခေါင်းဆောင်မှုရဲ့သင်္ကေတဆိုလို့ရှိရင်ဗိုလ်ချုပ်အောင်ဆန်းနဲ့စောဘဦးကြီးဆိုပါတော့ကရင်ကခုတနေ့ကကျွန်တော်တို့ရုပ်ထုတွေပါတယ်ကျွန်တော်တို့မီဒီယာပေါ်မှာတွေ့လာတယ်နော်ဒါကကျွန်တော်တို့ကဟုတ်တယ်မဟုတ်တယ်လို့အငင်းပွားနေတာတဲ့အတူတန်မိုးထားမှုတွေကိုရှင်တွဲပြီးတော့လက်ခံနိုင်တဲ့ဟာဗိုလ်ချုပ်အောင်ဆန်းရုပ်ထုကိုလည်းကရင်တွေကလက်ခံနိုင်ရမယ်စောဘဦးကြီးရုပ်ထုကိုလည်းဘမာတွေကလက်ခံနိုင်ရတာကမျိုးသားပြန်လဲတင့်မြတ်ရေးရဲ့နိုင်ငံရေးဆိုတာအဲ့ဒီသဘောတော့ပေါ့မတူကွဲပြားတာကိုကိုနဲ့မတူတော့ညာလဲငါဟာမှအမှန်ဆိုတဲ့အဟာမှုဖဲနဲ့တစ်ဖက်ကဟာကိုလည်းလက်ခံနိုင်တဲ့ဟာအဲ့ဒီအတွေ့ဂျားလန်တစ်ခုဘလို့ဖော်ပြကြမလဲဆိုတဲ့ဟာမျိုးရှာနိုင်တဲ့ဟာဖြစ်ဖို့တော့လိုလိမ့်မယ်ထင်တယ်အဲ့ဒီနိုင်ငံရေးကိုအတိတ်ပဲဖွင့်ဆိုဖို့နိုင်ငံရေးကိုနားလဲပုံမကွဲပြားလို့ရှိရင်နော်အဟောင်းနဲ့ကိုပြောင်းဝင်သွားနိုင်တယ်စစ်အစိုးရလုပ်တယ်လို့တွေပဲပြန်လုံပြီးလိမ့်မယ်ဘာကြောင့်လဲဘျူရိုကရေစီကအရင်နှုံးကလောက်တာတွေနဲ့အသားကျနေတဲ့ဘျူရိုကရေစီဖြစ်တယ်ဒါကြောင့်မို့အရင်တိုင်းပြန်ဖြစ်သွားနိုင်တယ်ဒီမိုကရေစီခေါင်းဆောင်တွေကလည်းအာဏာရှင်တွေကဲလုတ်ခဲ့တဲ့မြောက်ကိုလုပ်ရင်းနဲ့အာဏာရှင်တွေကဲတို့ပြုတ်ပူတဲ့လမ်းကြောင်းကြီးတွေကိုပြန်ပြီးရောက်သွားနိုင်တယ်ဆိုတဲ့အန္တရာယ်ရှိနေပါတယ်နော်ဒါကြောင့်မို့ချုပ်ပါရင်တော့အမျိုးသားပြန်လဲတင့်မြတ်ရေးဆိုတဲ့နိုင်ငံရေးကပါလေပြည်သူတွေကလည်းရှင်းဖို့လိုတယ်ခေါင်းဆောင်တွေကစပြီးရှင်းဖို့လိုတယ်ပြည်သူတွေကရှင်းဖို့လိုတယ်အကောင့်တဲ့ဖော်နေတဲ့ဘျူရိုကရေစီကလည်းရှင်းဖို့လိုနိုင်မယ်လို့ကျွန်တော်ထင်တယ်ဟုတ
်ကဲ့ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်အချိန်နဲ့3မိနစ်လောက်ကျန်ပါသေးတယ်ဆိုတော့နောက်ဆုံးမေးခွန်းလေးတစ်ခုကျွန်တော်မေးတင်ပါတယ်ဆိုတော့ဒီမေးခွန်းကတော့ကျွန်တော်ဒီဆိုရောက်ဖွဲ့စည်းရေးနာမည်ဆိုရောက်တဲ့လို့ပြောတဲ့အခါမှာကျွန်တော်တစ်ခါမှစဉ်းစားတော့တက်မတော်ရဲ့အခန်းကထားပါဘူးဆိုတော့တက်မတော်ကဒီဆိုရောက်ပါလေဒီဝင်ကြီးဌာန3ဘတ်ကိုဒီခန်းပိုင်းအင်္ဂလိပ်ချင်းတွေမှာရှိတဲ့ခါကျတော့ဒီတက်မတော်ကတော့ဒီဆိုရတဲ့ဖွဲ့စည်းရေးမှာဘယ်လိုမျိုးဒီအပြောင်းအလဲတွေလုပ်နိုင်နေရှိတယ်လို့ဆိုရတဲ့ပူပူပြည်လည်ရေးကိုလွတ်ဆောင်နိုင်နေရှိတယ်ဒါမှမဟုတ်ရှင်ပို့ပြီးတော့မှဒီဆိုရရဲ့လုပ်ငန်းစဉ်တွေပို့ပြီးတော့မှဒီတင်းတင်းမာမာရှိနိုင်တဲ့သူတွေကိုပို့ထားနိုင်နေရှိတယ်ဒီပေါ်မှာလည်းဆရာအမြင့်ချုပ်လေးဆွေးနွေးပြပါအောင်ဟိုဆရာဒေါက်တာရန်ကျိုးသိမ်းမဆဆွေးနွေးပြပါအောင်ခင
်ဗျာကျွန်တော်မြင်တာတော့ကျွန်တော်တို့နိုင်ငံရဲ့ဒီပြုပြင်ပြောင်းလဲရေးကိုပေါ်ဆောင်တဲ့နေရာမှာကျွန်တော်တို့ဒီအရက်ဖက်နိုင်ငံရေးခေါင်းဆောင်တွေပေါ့တော့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်အရက်ဖက်နိုင်ငံရေးခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာတော့ရုံချင်မှုတိဆောက်ရေးဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်။အဲတကယ်တမ်းပြောမယ်ဆိုရင်ဟဲ့လားအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေဟာတော့ကိုင်းကျိုးမီကျွန်းကိုင်းမီပေါ့လေအပြန်အလှန်ဒီအမိသဟဲပြုတ်နေရတဲ့အနေအထားမျိုးရှိတယ်ဆိုတာထင်ရှားပါတယ်။အဲ့ဒီအခါကျတော့အစိုးရဖွဲ့စည်းရေးမှာပဲဖြစ်ဖြစ်ဟဲ့လားဒါမဲ့လွှတ်တော်တပ်တန်းအတွင်းမှာရင်ဆိုင်ရမယ်ဒီဖွဲ့စည်းပုံအခြေခံဥပဒေအချက်အတဲအငြိမ်းချမ်းရေးအချက်အတဲပြုပြင်ပြောင်းလဲရေးအချက်အတဲတွေမှာပဲဖြစ်ဖြစ်ဒီအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေအခြားယုံကြည်မှုတည်ဆောက်နိုင်ဖို့ပူးပေါင်းဆောင်ရွက်နိုင်ဖို့ဟာအင်မတန်မှအရေးကြီးတယ်လို့မြင်ပါတယ်အဲ့ဒီလိုပူးပေါင်းဆောင်ရွက်မှုမျိုးကိုလည်းပဲလာမယ့်ကာလမှာအနည်းနဲ့အမြန်ဖော်ဆောင်နိုင်လာဖို့ညွှန်လင့်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုဆရာဒီမှာငါချက်လောက်နောက်ဆုံးပိတ်လေးဆုံးသက်သင်ပေးပါဦးခင်ဗျာ
ရေဘူအဖြစ်တော့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပေါ့နော်နံပါတ်1လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုတက်မလို့ကဒါကယာယီသဘောဆောင်တဲ့ဟာလို့ပဲနားလည်ထားဖို့အဲ့တော့အဲ့လိုလည်းနားလည်တယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့နိုင်ငံရေးဆွေးနွေးပွဲညဉ့်ညံရေးတွေ့ဆုံဆွေးနွေးပွဲတွေမှာနော်သဘောတူညီချက်ရလို့ရှိရင်ဒါဖွဲ့စည်းပုံပြင်ဆင်ဖို့ဆိုတာတက်မလို့လည်းလက်ခံပြီးသားပါနော်အဲ့တော့အစိုးရအပိုင်းရှိတယ်လွတ်တော်အပိုင်းရှိတယ်နှစ်ခုပေါ့နော်ကျွန်တော်အုပ်ချုပ်ရေးမှာဆိုရင်အဲ့တော့အစိုးရအပိုင်းကတော့ဒုသမရရဲ့ခုနဝန်ကြီးသုံးယောက်ရှိတယ်။အဲ့တော့သူတို့ဒီဆက်ပြီးတော့ပူပေါင်းဆောင်ရွက်သွားကြနိုင်မယ်လို့ထင်တယ်။နောက်လွတ်တော်အနေနဲ့ကတော့တက်မတော်ကနိုင်ငံရေးပါတီတရက်လို့မလုပ်ဖဲနဲ့ရှားနေဖို့ရှားနေတဲ့အနေထားကိုစဉ်းစားဖို့လိုအပ်တယ်။တချို့ကနိုင်ငံရေးကိစ္စအတီးထဲမှာဝင်မပါဖို့ကြီးကြီးမားမားလိုအပ်နိုင်မယ်လို့ထင်တယ်။အတိုက်ခံအဖြစ်အာနဲနေတယ်ဆိုဟုတ်တယ်ဒါပေမဲ့အတိုက်ခံအာနဲနေတဲ့အတွက်ကြောင့်မလို့အတိုက်ခံ site ကနေမှသွားပြီးကြည့်မယ်ဆိုလို့ရှိရင်တော့ဒါကတပ်မတော်အနေနဲ့ เนาะตะไม้มาကျွန်တော်တို့လွဲချော်ခဲ့တယ်ပေါ့ဗျာဘိုလဲရာကိုဖြုတ်ပြီးကလေးကလွဲချော်ခဲ့တဲ့လွဲချော်မှုကြီးတဲ့ကနေမထွက်နိုင်ဘူးလို့ဖြစ်သွားလိမ့်မယ်အဲ့တော့ကျွန်တော်ကတော့ရှင်းရှင်းလေးပဲတပ်မတော်နိုင်ငံရေးမလုပ်စေချင်ဘူးเนาะအဲ့တော့တပ်မတော်ရဲ့အချုပ်အခြာအာဏာဒီမြေရဲ့တို့တော်ဝင်အရေးသုံးမှာနိုင်ငံရေးကျင်းစွာဖြင့်ဘာလဲဆိုတော့ရှင်းရှင်းလင်းလင်းအတိတ်ပဲဖွင့်ဖို့လိုတယ်အဲ့ဒီအတွက်လည်းပြည်သူတွေကညှင်းခုံဖို့လိုတယ်ခင်ဗျားတို့မီဒီယာတွေကလည်းမေးဖို့လိုတယ်နော်ဒါကဘာအတိတ်ပဲဆောက်တယ်လေပြည်သူတွေရဲ့အသံဒီတို့တော်ဝင်ရေးသုံးပါးပေါ်မှာနိုင်ငံရေးမပါတော့ဘယ်ဟာနိုင်ငံရေးလဲဘယ်ဟာနိုင်ငံရေးမဟုတ်ဘူးလေရှင်းအောင်လို့ဒါမီဒီယာတွေကဆွေးနွေးပွဲတွေလုပ်ဖို့လိုတယ်အခုတတိမဆွေးနွေးသိဘူးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ပြန်ဆိုတော့ကျွန်တော်တို့ဒီအချိန်လေးပြေသွားတဲ့ဆွေးနွေးပွဲကိုဒီမှာရပ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဆရာဦးတိမောင်အောင်ဆရာဒေါက်တာရေမျိုးသိန်းတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
ကျွန်တော် Channel FB Media ကနေပင်ဆက်နေတဲ့မြို့မောင်ရေးရဆွေးနွေးခန်းစီစဉ်ကိုတော့ VOY စနေညရုပ်သံစီစဉ်တဲ့ Radio စီစဉ်ဒီမှာနှစ်ပတ်ကိုတစ်ချိန်ထုတ်လင်းပင်ဆက်ပေးနေပါတယ်ဒီစီစဉ်ကို VOY ရဲ့ Facebook စာမျက်နှာနဲ့ Channel FB ရဲ့ Facebook စာမျက်နှာတွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်အားလုံးပဲရှင်းလင်းချမ်းမြေ့ကြပါစေခင်ဗျာ
ပါရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။စနေညအတွက်သတင်းပတ်ဆိုင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။သမ္မတဒေါ်နယ်ထရမ့်အနေနဲ့နျူကလ িয়ার လက်နက်သုံးတိုက်ခိုက်တာတစ်ခုခုလုပ်မလာနိုင်အောင်ဘယ်လိုအတားအဆီးတွေလုပ်ထားသလဲဆိုတာပန်ဒဂွန်စစ်ဌာနချုပ်ကထိတ်တန့်ဗိုလ်ချုပ်ကြီးတူဦးကိုသူမေးခဲ့တယ်လို့အလုပ်တော်အကူထာနန်စီဘလိုစီကတောက်ကြနေမှာပြောပါတယ်။သမ္မတထရမ့်ရဲ့သမ္မတတက်တန်းနောက်ဆုံးရက်တွေအတွင်းဘာလုပ်လာမလဲဆိုတဲ့အပေါ်စိုးရိမ်မှုတွေတိုးလာကြမှာပဲ။အလုပ်တော်အကူထာရဲ့အခုပြောဆိုချက်ထွက်လာတာပါ။ဗိုလ်ဒူးနဲ့ကကွန်ကရက်လွတ်တော်ရုံးဝင်းဆန်ခန့်မှုကိုစုံစမ်းစစ်ဆေးနေတာမှာအခုချိန်ထိဆိုရင်လူပေါင်းတရာစင်ကျော်ကိုဆွဲချက်တင်ထားပြီလို့တာဝန်ရှိသူတွေကတောက်ကြနေမှာပြောပါတယ်။ကွန်ကရက်လွတ်တော်တွေကိုအတင်းဝင်ရောက်ဖျက်ဆီးခဲ့သူတွေကအခုချိန်ထိဆွဲချက်တင်ထားသူတွေထဲမှာသမ္မတထရမ့်ကိုထောက်ခံသူတူလည်းဖြစ်လွှတ်တော်ရဲ့အတင်းဝင်တဲ့အချိန်ကိုကိုကိုဗီဒီယိုရယူခဲ့တဲ့ပြည်내လွှတ်တော်အမတ်တူအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီရဲ့ရုံးခန်းထဲမှာထိုင်နေခဲ့တဲ့ပုံထဲမှာပါသူအာကင်ဆော့ပြည်내သားတူတို့လည်းအပါအဝင်ဖြစ်ပါတယ်။ကမ္ဘာတဝန်းမှာကိုဗစ် -19 ရောဂါကူးစက်သူပေါင်း390နီးပါးရှိပြီဆိုတာကိုဗစ်ကူးစက်မှုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်မှာ22သန်းနီးပါးဒုတိယအများဆုံးအိန္ဒိယမှာ10သန်းခွဲကူးစက်ခံထားရပြီလို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ထားပါဗျ။ COVID ကူးစက်မှုတကြောပြန်ဖြစ်နေတဲ့ထိုင်းနိုင်ငံမှာအလို့ရှင်တွေကကန့်သက်ချက်အသစ်တွေထုတ်ပြန်ထားတာကြောင့်မြန်မာအများစုဖြစ်တဲ့ရွှေပြောင်းလူသားတွေအလို့ကံရဖို့နဲ့ဆက်ပြီးရှင်သန်နိုင်ဖို့ရုန်းကန်နေရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောပါဗျ။တကြောပြန်ကူးစက်မှုစတင်ခဲ့တဲ့၎င်းမြို့တော်တောင်ပိုင်းကစမုတ်စခွန်ပင်လယ်ဇာလုပ်ငန်းကဏ္ဍကရွှေပြောင်းလူသားအများအပြားအလို့မလုံနိုင်ကြသလိုအစိုးရကထောက်ပံ့တာကိုလည်းမရကြဘူးလို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာစနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.